Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အစည်းအဝေး2022ခုနှစ်ဇွန်လ12ရက်တနင်္ဂနွေနေ့မနက်ခင်း6:00 AM အစီအစဉ်ကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line တိုမီတာ24/40/50နဲ့ line လက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဖိုင်ယူနားဆင်နိုင်ပါတယ်။ကျမနားလာပါဒီမနက်ပဲတာဝန်နေအစီအစဉ်ကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်ဗျာသောရရှင်များရှင်ကျမသင်္ကီထိုက်ပါဥက္ကမောင်ဆိုမင်းနဲ့ဒီသတင်းလေးတင်ပြပါမယ်ရုရှားတပ်ဖွဲ့တွေနဲ့တိုက်ခိုက်နေရတဲ့ယူကရိန်းစစ်တပ်မှာကြီးစံခဲယံပြက်လက်လာနေပြီလို့ယူကရိန်းဒေသခံအစိုးရတာဝန်ရှိသူတို့ကပြောပါတယ်ဆရာနာသိမ့်ပြီးနောက်ပိုင်းအကျက်တဲတွေခြုံရတဲ့မြန်မာနိုင်ငံချင်းနေဟာဒေသတွင်းကိုပါရိုက်ခတ်မဲ့အန်ဒီယရှိတာကြောင့်နိုင်ငံတကာကအမြန်ဆုံးတုံ့ပြန်ဖြေရှင်းချဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရဖို့ရှိပါတယ်
ကောင်းပါပါရှင်။စင်ကာပူမှာကျင်းပနေတဲ့ Shangri-La လုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးမှာမြန်မာအရေးပါတွေဆွေးနွေးခဲ့ပါတယ်
။ဖိအားပေးမယ်ဆိုတဲ့နေရာမှာကျွန်တော်စီးပွားရေးရောနိုင်ငံရေးရောသူတို့ဖိအားပေးဖို့ရှိတယ်ပေါ့နော်။စီးပွားရေးရောအရေးကြီးကိုပိတ်ဆို့မှုတွေပေါ့ဗျာ။အဲ့ဒါမျိုးတွေရှိမယ်။နိုင်ငံရေးရောကျွန်တော်တို့တန်ခိတမန်ခင်ရနေရောအရေးကြီးပိတ်ဆို့မှု
ဒီအကြောင်းအပြည့်စုံကိုတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်ချင်းပြင်းတဲ့ကမ်ဘလက်မှာတိုက်ပွဲပြင်းထန်ပြီးတော့ဒေသခံထောင်ချီတိမ်းရှောင်နေရတဲ့တွင်သာအပြင်တို့အတန်အစီအစဉ်မှာတော့ရှမ်းပြည်ကြောင်မီတဲ့တွင်စွန့်ပစ်ပေးထွက်ဆိုးကျိုးတွေအကြောင်းကြားမှာဖြစ်ပါတယ်ဒုတိယပိုင်းနိုင်ငံမှာတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ္တိုင်ကဘာတစ်ပတ်အတွင်းပြည်တွင်းနဲ့ကမ္ဘာသတင်းစူးစီးတင်ပြချက်တွေကိုတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့ကိုခင်မောင်ဆွန်မင်းတို့ကပြောပြပေးပါရှင
်ရုရှားတပ်ဖွဲ့တွေနဲ့တိုက်ခိုက်နေရတဲ့ယူကရိန်းစစ်တပ်မှာကြီးစံခဲယံပြက်လက်လာနေပြီဖြစ်ကြောင်းယူကရိန်းဒေသခံအစိုးရတာဝန်ရှိသူတို့ကပြောပါတယ်နိုင်ငံတကာကအရေးပေါ်စစ်ဖက်ဆိုင်ရာအကူအညီတွေပေးရဖို့လဲယူကရိန်းတောင်ပိုင်းကရှေ့တန်းစစ်မျက်နှာအနီးမိုက်ကိုလိုက်ဒေတာအုပ်ချုပ်ရေးမှုဗစ်တလီယာခင်ကတိုက်တွန်းပါတယ်။ရုရှားစစ်တပ်ဟာပိုပြီးအာကောင်ပြီးသူတို့မှာလက်နက်ကြီးတွေနဲ့ကြီးစံတွေအများအပြားရှိနေချင်းယူကရိန်းဘက်ကတော့ကြီးစံခဲယံပြက်လက်လာနေတာကြောင့်ဥရောပနဲ့အမေရိကန်ရဲ့အကူအညီကတိတ်ကိုအရေးကြီးပါတယ်လို့လည်းပြောပါတယ်။လက်နက်တွေထပ်မံရရှိရေးအတွက်ယူကရိန်းကတခြားသောနိုင်ငံတွေနဲ့လည်းဆွေးနွေးနေပါတယ်။လက်နက်ကြီးတွေထပ်မံပို့ဆောင်နိုင်ရေးဆွေးနွေးဖို့ပိုလန်နိုင်ငံခြားရေးဝန်ကြီးနဲ့ပြောဆိုထားတဲ့အကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမက်ထရိုကူလီဘာကစနေနေ့မှာ Twitter လူမှုကွန်ရက်မှာရေးပါတယ်။ဥရောပသမဂ္ဂ EU ဘက်ကရုရှားအပေါ်ထပ်ပြီးအရေးယူတန်းခိုက်ရေးအတွက်လည်းဆွေးနွေးခဲ့တယ်လို့သူကပြောပါတယ်။ယူကရိန်းတောင်ပိုင်းမှာရုရှားသိမ်းထားတဲ့ခါဆန်ဒေသတွင်းမှာယူကရိန်းစစ်တပ်ကတံပြန်တိုက်ခိုက်နေတာနဲ့အတူပဲဒွန်ဘက်စ်ဒေသတွင်းမှာလည်းတိုက်ပွဲတွေကဆက်လက်ပြင်းထန်နေပါတယ်။ဥရောပကော်မရှင်အကြီးအကဲအာဆူလာဘူဒါလီယန်ကတော့ယူကရိန်းပြန်လည်ထူထောင်ရေးဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ရေးဆောင်ရွက်ချက်တွေကိုယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီနဲ့ဆွေးနွေးဖို့အတွက်ယူကရိန်းမြို့တော်ကီယက်ကိုရုတ်တရက်သွားရောက်ခဲ့ပါတယ်ရှင်။
ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုဟာနိုင်ငံတကာအခင်းအကျင်းကိုထိခိုက်မှာဖြစ်တယ်လို့နိုင်ငံတော်တော်များများမှလည်းစီးပွားရေးအရာဆုံးရှုံးမှုကြီးမားလိမ့်မယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇလန်စကီကသတိပေးလိုက်ပါတယ်။အဲ့ဒီအတွက်အခိုင်အမာတုံ့ပြန်ဆောင်ရွက်ကြဖို့အရေးကြီးကြောင်းနိုင်ငံပေါင်း42နိုင်ငံကဝန်ကြီးတွေနဲ့အရာရှိတွေတက်ရောက်ကြတဲ့စင်ကာပူနိုင်ငံကရှန်ဂလီလာဒိုင်အလော့ဂ်လုံခြုံရေးဆိုင်ရာဆွေးနွေးထိပ်သီးဆွေးနွေးပွဲကိုစနေနေ့ကဗီဒီယိုကနေတဆင့်ပြောကြားခဲ့ပါတယ်။ယူကရိန်းကိုပံ့ပိုးကူညီဖို့အတွက်ကျေးဇူးတင်ကြောင်းနဲ့ဒါဟာယူကရိန်းအတွက်သာမကအားလုံးအကျိုးအတွက်ဖြစ်ကြောင်းလည်းပြောပါတယ်။အနာဂတ်ကမ္ဘာကြီးရဲ့စီးမင်းစည်းကမ်းတွေနဲ့နယ်နိမိတ်တွေကိုယူကရိန်းစစ်ပွဲကအဆုံးဖြတ်ပေးမှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။ကမ္ဘာမှာစားနပ်ရိက္ခာအဓိကထုတ်လုပ်တဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့ယူကရိန်းကထွက်ရှိတဲ့သီးနှံတွေကိုရုရှားတပ်ဖွဲ့တွေကပိတ်ဆို့ထားတာကြောင့်အာရှနဲ့အာဖရိကဒေသကနိုင်ငံအတော်များများဟာစားနပ်ရိက္ခာမလုံမလောက်မှုနဲ့အငတ်ဘေးရင်ဆိုင်နေရကြောင်းလည်းယူကရိန်းသမ္မတကသတိပေးလိုက်ပါတယ်ခင်ဗျာ
ဆီယနာတင်ပြီးနောက်ပိုင်းအချက်တဲတွေခြုံရတဲ့မြန်မာနိုင်ငံအခြေအနေဟာဒေတာရင်းကိုပါရိုက်ခတ်မဲ့အန်ဒီယတွေရှိတာကြောင့်နိုင်ငံတကာကအမြန်ဆုံးတုံ့ပြန်ဖြေရှင်းချဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းပါတယ်ကြီးထွားလာနေတဲ့အကြမ်းဖက်မှုတွေနဲ့မတိမငိမ့်အခြေအနေဟာနိုင်ငံနယ်နိမိတ်တွေကိုကျော်လွန်တက်ရောက်ရိုက်ခတ်လာနေကြောင်းကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နူလင်းဟေစာကစင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La Dialogue အာရှလုံခြုံရေးညီလာခံမှာစနေနေ့ကပြောကြားခဲ့တာပါမူရစေဝါထုတ်လုပ်မှုနဲ့ကုံသွဲမှုလူကုန်ကူးမှုကျွန်းသစ်တင်ပို့မှုနဲ့တခြားသောတရားမဝင်လှုပ်ရှားဆောင်ရွက်မှုတွေစံချိန်တင်မြင့်တက်လာနေတာနဲ့အတူဒ ကျမ်းမဝင်စီးပွားရေးတိုးလာနေပြီးဒေတာရင်းထိပြက်နှံလာနေတယ်လို့သူကပြောပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်ပြီးလူသားချင်းစာနာမှုအကူအညီတွေရေးပေါ်ဖြန့်ဝေခွင့်ရရှိရေးအတွက်မြန်မာနိုင်ငံတွင်ကသက်ဆိုင်သူအလုံးနဲ့ဆောင်ရွက်သွားမယ်လို့လည်းအထူးကိုယ်စားလှယ်ဟိဇာကအခိုင်အမာပြောပါတယ် စင်ကာပူမှာကျင်းပနေတဲ့ရှန်ဂရီလာဒိုင်ယလော့ဂ်ညီလာခံမှာဇွန်လ၁၂ရက်စနေနေ့ကကျင်းပတဲ့မြန်မာရေးဖြည့်ရှင်းနိုင်မယ့်နီလန်ရှာဖွေရေးဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့အထူးအစည်းအဝေးအတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကမင်ကွန်ပြောထားမှာတော့မြန်မာလူထုကိုအကောင်းဆုံးကူညီနိုင်ရေးနိုင်ငံတကာအသံဝိုင်းဘက်ကစောင့်မျှော်နိုင်မယ့်အခြေအနေတ
ီပရက်ဆွန်ခရွန်ဟာသူ့ရဲ့ဒုတိယကြိမ်ခီးစဉ်အဖြစ်မြန်မာနိုင်ငံကိုဒီလဂျွန်29ရက်နေ့30ရက်တွေမှာလာရောက်ဖို့ရှိပါတယ်ဒီနှစ်ရတာခီးစဉ်အတွင်းအာဆီယံဘုတ်သဘောတူညီချက်5ရက်အကောင့်ထဲပေါ်ရေးနဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေအဓိကထားဆောင်ရွက်နိုင်ပွဲရှိနေပြီးလက်ရှိအချိန်မှာသူ့ရှေ့ပြေးအလုပ်အဖွဲ့ကစစ်ကောင်စီနဲ့ဒီအချက်တွေကိုကြိုတင်ညှိနှိုင်းဆွေးနွေးတာတွေလုပ်နေပြီလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်။အမှန်ပ
ါပဲကျွန်တော်တို့ဒီလထဲမှာလာဖို့ရှိပါတယ်ဗျာ။ခုမလေးရတဲ့ကျွန်တော်တို့ဆရာအထူးကိုယ်စားလှယ်ရဲ့ဘုံဖွဲ့ကောင်းအောင်ပါဗောနော်။အဲဒီလိုပြောရလဲသူဒီကနိုင်ငံသားရေးကိုရေးဆွဲရှိတဲ့လူလာရောက်နေပါပြီ။လာရောက်နေတော့ကြာတယ်လို့ဆိုတင်ပြီးတော့ကနာမဆွေးနွေးပွဲတွေအဲဒီလိုတောင်းပြလည်ရှိပါတယ
်။ပြီးခဲ့တဲ့တစ်ခေါက်အာဆီယံအထူးကိုယ်စားလှယ်ခီးစဉ်အတွင်းဒေါ်အောင်ဆန်းစုကြည်နဲ့တွဲခွင့်ပေးဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကပန်ကြားခဲ့ပေမဲ့မြန်မာစစ်ကောင်စီကတော့လက်မခံခဲ့ပါဘူး။ဒေါ်အောင်ဆန်းစုကြည်ဟာလက်ရှိတရားရင်ဆိုင်နေရစဲမို့အာဆီယံကိုယ်စားလှယ်ရဲ့အခုဒုတိယခီးစဉ်မှာလဲတွဲခွင့်ပေးဖို့မရှိဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက BOA ကိုပြောပါတယ်ခင်ဗျာ
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5ဒိုမီတာ24 kHz 12.13 ည5ဒိုမီတာ40 kHz 8.13 ည5ဒိုမီတာ51 kHz 5859နဲ့ပိုင်းလက်မီတာ190 kHz 1505လို့ကနေထုတ်လွှင့်ပေးနေပါရစေ
။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်။ Texas ပြည်နယ်မူလာဒန်းကျောင်းမှာပြီးခဲ့တဲ့လကတနက်ပစ်ခတ်မှုကြောင့်အများအပြားသေဆုံးခဲ့ရပြီးနောက်တနက်ကအချက်ဖတ်မှုရှော့ချနိုင်ရည်ရည်ရွယ်တဲ့ဥပဒေကိုလွှတ်တော်အမတ်တွေဘက်ကအတည်ပြုချဖို့တောင်းဆိုတဲ့အနေနဲ့မြို့တော်ဝါရှင်တန် DC အပါအဝင်နိုင်ငံတော်မှစနေနေ့ကလူပေါင်း1000ချီဆန္ဒပြပါတယ်ဖလော်ရီဒါပြည်နယ်ပါကလန်အထက်တန်းကျောင်းမှာ2018ခုနှစ်ကတနက်ပစ်ခတ်မှုအတွင်းအသက်ရှင်လွတ်မြောက်ခဲ့သူကျောင်းသားတွေဖွဲ့ထားတဲ့တနက်အန္တရာယ်ခင်းရှင်ရေးလှုပ်ရှားမှုအဖွဲ့ March for Our Lives ကစနေနေ့ခြေတပွဲကိုစီစဉ်တာဖြစ်ပါတယ်မြို့တော်ဝါရှင်တန် DC မှာတော့မိုးဖွဲဖွဲကျနေတဲ့ကြားကပဲလွတ်တော်အနီးဝန်းကျင် National Mall မှာလူပေါင်း1000ချီပြီးဆန္ဒပြခဲ့ကြပါတယ်
It's really important that we show solidarity with children and young people all over the country who are living in fear of guns.
ဆိုရင်ချောင်ယုံမှုနဲ့နေထိုင်နေကြရတဲ့နိုင်ငံတော်ကကလေးငယ်တွေနဲ့လူငယ်တွေနဲ့အတူသွေးစည်းညီညွတ်စွာရပ်တည်တဲ့ဆိုတာကိုပြတ်သားဖို့ကတိတ်ပြီးအရေးကြီးပါတယ်လို့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ Stacy Wilson က VOA ကိုပြောဆိုခဲ့တာပါ။တိုက်ခိုက်ရေးသုံးလက်နက်တွေတားမြစ်ရေးနောက်ကျောင်းသာဆွေးစစ်ဆေးမှုကိုတိုးချဲ့ဆောင်ရွက်ဖို့နဲ့တနက်ထင်းချုပ်ရေးဆောင်ရွက်ကြဖို့ဒီလအစောပိုင်းမှာလွှတ်တော်ကိုတိုက်တွန်းထားတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းစနေနေ့ဆန္ဒပြပွဲကိုထောက်ခံထားပါတယ်ရှင်
။လုံခြုံရေးအခြေအနေယုံရင်းလာတာကြောင့်ဆိုပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ကစစ်လက်နက်တည်ဆောက်မှုတွေတိုးမြင့်လာပါတယ်။တချိန်ထဲမှာပဲပြည်ပကစောင့်ကြည့်အကဲခတ်သူတွေကတော့မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်ဆန်းသတ်မှုလုပ်တော့မဲ့လက္ခဏာတွေ့ရကြောင်းပြောဆိုနေကြပါတယ်။လက်နက်တည်ဆောက်မှုတွေတိုးမြင့်တဲ့အစီအစဉ်ကိုတော့တောက်ကြာနေကအဆုံးသတ်ခဲ့တဲ့3ရက်ကြာနိုင်ငံရေးညီလာခံမှာမြောက်ကိုရီးယားခေါင်းဆောင်ကပြောဆိုလိုက်တာဖြစ်ပါတယ်။နျူကလ িয়ার အရေးတန်တမာနည်းလမ်းနဲ့ဖြည့်ရှင်းမရဘဲဖြစ်နေချိန်မှာရန်ဘက်တောင်ကိုရီးယားနဲ့အမေရိကန်အပေါ်မြောက်ကိုရီးယားခေါင်းဆောင်ကတိုက်ရိုက်ဝေဖန်ပြောဆိုတာတော့မတွေ့ရပါဘူး။လက်နက်တည်ဆောက်မှုတွေတိုးမြင့်တာဟာမြောက်ကိုရီးယားရဲ့အချုပ်အခြာကိုအာကာကွယ်ပိုင်ခွင့်နဲ့အညီဆောင်ရွက်တာတာဖြစ်ကြောင်းကာကွယ်ပြောဆိုခဲ့သလိုနောက်ထပ်စီရေးလုပ်ငန်းတွေအတွက်စစ်ဘက်နဲ့စစ်ဘက်ဆိုင်ရာသိပ္ပံပညာရှင်တွေကိုတာဝန်ပေးအပ်ထားကြောင်းလည်းနိုင်ငံတကာသတင်းနိုင်ငံပိုင်သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
အိန္ဒိယအာဏာရပါတီရဲ့တာဝန်ရှိသူနှစ်ဦးကမွတ်စလင်တို့ရဲ့တမန်တော်မိုဟာမက်အကြောင်းထိပါပြောဆိုခဲ့ပြီးတဲ့နောက် တောက်ကြံဒီမှာနိုင်ငံအရှေ့ပိုင်းဟိန္ဒူနဲ့မွတ်စလင်ကြားထိတ်ထိတ်ပြည်ပခါတွေဖြစ်ခဲ့တာမှာဆယ်ကျော်သက်နှစ်ဦးသေဆုံးခဲ့တယ်လို့ရဲတပ်ဖွဲ့ကစနေနေ့မှာပြောပါတယ်။ဂျာခန်းပြည်နယ်ရန်ချီမြို့ကအကြမ်းဖက်မှုတွေကိုရဲကတနက်နေ့ပြည်လူစုခွဲခဲ့တာပါ။ဒါပေမဲ့သေဆုံးသူနှစ်ဦးကတော့ရဲကြောင့်လား၊ဒါမှမဟုတ်လဲစူပူအုံကြွသူတွေကြောင့်လားဆိုတာတော့ရှင်းရှင်းလင်းလင်းမရှိပါဘူးရှင်။
တရုတ်နဲ့ရုရှားနှစ်နိုင်ငံစလုံးကိုဆက်သွယ်ထားတဲ့ပထမဆုံးအဝေးပြေးလမ်းသရားတစ်စင်းကိုတောက်ကြံကြီးကဖွင့်လိုက်ပါတယ်။တကယ်တော့အဲ့ဒီသရားကိုပြီးခဲ့တဲ့နှစ်နှစ်ကလေးကစောက်လုပ်ပြီးစီးခဲ့ပြီးမဲ့ကိုဗစ်ကာယောဂါအခြေအနေတွေကြောင့်အသုံးမပြုသေးပါဘူး။သရားဖွင့်ပွဲလုပ်တဲ့အချိန်ကလည်းထူးခြားနေပါတယ်။စင်ကာပူနိုင်ငံမှာ၃ရက်ကြာကျင်းပနေတဲ့လုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲရဲ့ပထမနေ့ဖြစ်တဲ့တောက်ကြံကြီးကပဲအဲ့ဒီသရားကိုဖွင့်လိုက်တာပါ။ရှန်ဂရီလာလုံခြုံရေးဆွေးနွေးပွဲကတော့ရုရှားနဲ့တရုတ်တို့ကိုပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။အဲ့ဒီသတင်းဖွင့်ပွဲဟာစီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ကြုံတွေ့နေရတဲ့ရုရှားကိုတရုတ်ကကူညီတာဖြစ်တဲ့လက္ခဏာအဖြစ်လေ့လာသူတွေကယူဆနေကြပါတယ်။အခုသတင်းကိုတရုတ်နိုင်ငံမြောက်ပိုင်းနယ်စပ်အမှုမြစ်ပေါ်မှာရှိပြီးအေးအေးကန်းကုန်တင်က630ဘတ်စကာ164စင်းနဲ့တခြားက68စင်းတို့နေစဉ်ဖြတ်ကူးကြမှာဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့မနက်ဖက်ထိတ်တန့်ရောက်တဲ့နေကောမှာတင်ပြထိုင်တဲ့ကိုခင်မောင်စိုးမင်းတို့ကကြေညာခဲ့တာပါရှင်။ခုတော့ဆက်သွယ်မြင်းမြတ်ချက်နဲ့စူးစီးတင်မြချက်တွေကိုဆက်လိုက်ထုတ်လွှင့်သွားပါမယ်။ချင်းပြည်နယ်ကံပလက်မြို့မှာစစ်ကောင်စီတပ်ကနေအင်အားနဲ့ထိုးစစ်ဆင်လာတာကြောင့်ဒေသခံချင်းကကွယ်ရေးပူးပေါင်းအဖွဲ့တွေနဲ့ရက်ဆက်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒေသရင်းကရွာလေးရွာကရွာသူရွာသားထထောင်ခန့်ဟာလည်းဘေးလွရာတန်းရှောင်နေရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တင်ပြကိုတော့ကိုညာဝင်းအောင်တင်ပြထားပါတယ
်။ချင်းပြည်နယ်ကံပလက်မြို့နယ်အတွင်းမှာဒေသခံချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားစနေနေ့ကနေရာနှစ်ခုမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ CDF ကံပက်လက်တံကြားရေးတာဝန်ရှိသူတို့ကပြောပါတယ
်ဒီတိုက်ပွဲကတော့မြို့တွင်းမှာလည်းဖြစ်တယ်ပေါ့နော်အဲကံပက်မြို့ထဲမှာလည်းဒီတိုက်ပွဲဖြစ်ပွားခဲ့တယ်ပြီးတော့မှဒီပြဖြစ်တဲ့နေရာကတော့စစ်ကောင်စီအထိုင်ချတဲ့နေရာပေါ့ဒါကြောင့်ကျွန်တော်တို့အဲတိုက်ရင်းထင်အထိုင်စခန်းမှာစစ်ကောင်စီအထိုင်ကတော့ကျွန်တော်တို့ကဒီအမိကပြန်ကြားချင်းတော့ဝင်ကြတော့အပြန်အလှန်ပြစ်ခတ်မှုဖြစ်တယ်ပေါ့နော်
စနေနေ့ညနေပိုင်းအထိပြစ်ခတ်မှုတွေရှိခဲ့ပြီးထိခိုက်ဒဏ်ရာရတဲ့အခြေအနေကိုမသိရသေးဘူးလို့သူကဆိုပါတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့ဘော့ကော့စခန်းဟာ CDF ကံပက်လက်ရဲ့တိုင်ရင်းနှင့်အထိုင်စခန်းဖြစ်ပြီးဇွန်လ10ရက်တောက်ကြနေ့မှာစစ်ကောင်စီတပ်ကအင်အားအလုံးအင်းနဲ့တိုက်ခိုက်ခဲ့တာကြောင့်နောက်ဆုတ်ပေးလိုက်ရတယ်လို့ CDF ကံပက်လက်ပြန်ကြားရေးတာဝန်ရှိသူကပဲဆက်ပြောပါတယ်
။ဒီကံပက်ရဲ့တိုင်ရင်းနဲ့ဘော့ကော့တို့အထိုင်စခန်းကိုသူကအင်အားလုံးရင်းနဲ့ပူလာတဲ့အတွက်ကြောင့်ပေါ့ကျွန်တော်တို့လက်လက်အင်အားပိုင်းမပြတဲ့အတွက်ပေါ့နော်
ကံပက်လက်မြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုသိရှိနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရခဲ့ပါဘူးကံပက်လက်မြို့နယ်အတွင်း၃ရက်ဆက်တိုက်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အနည်းဆုံးရွာလေးရွာကရွာသား1000လောက်ဆေးဘေးရှောင်နေရတယ်လို့ကံပက်လက်လူမှုကွန်ရက်ရဲ့အတင်တာဝန်ရှိသူတို့ကပြောပါတယ
်တိုက်ပွဲဖြစ်နေတာကသူရဲ့ဒီပါပဲဟုတ်အခုချိန်ကြီးကအံပုံမြေဂလန်ပန်းရေပြီးတော့ဖို့ဖို့ပြီးတော့အပြည့်လေးရွာပေါ့လေးရွာကအခုစစ်ဆောင်နေရတယ်တော့ချောင်းဒီမှာတောင်ကုန်းဒီမှာတောင်ဒီမှာအခုလုံးလုံးဆယ်စစ်ဆောင်နေကြတယ်ဥယျာဉ်ကဆမ်းမန်းပြည်သာဟာရှိတထောင်ဝန်းကျင်ရှိမယ
်ချင်းမီနယ်တောင်ပိုင်းကံပက်လက်မြို့နယ်အတွင်းစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့CDF ကံပက်လက်တပ်ဖွဲ့တွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းတေးရွာဆေးရွာကလူဦးရေ3000လောက်စစ်ဘေးတိမ်းရှောင်နေရတယ်လို့ဆိုရတဲ့ရာသီဥတုတွေကြားဘေးလွရာတောတောင်တွေထဲမှာတိမ်းရှောင်နေရတယ်လို့စစ်ဆောင်ကူညီပေးရေးအဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ
ကိုညာဝင်အောင်ပါရှင်သောတာရှင်များရှင်စင်ကာပူနိုင်ငံမှာကျင်းပနေတဲ့ရှန်ဂရီလာလုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးမှာမြန်မာအရေးအဖြေရှာနိုင်ဖို့ရည်ရွယ်ပြီးတော့မြန်မာ Finding a Way Forward at the Shangri-La Dialogue ဆိုတဲ့ကောင်စင်နဲ့ဆင်းနေကဆွေးနွေးကြပါတယ်။အာရှဒေတာနိုင်ငံတွေအပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့အမေရိကန်နိုင်ငံခြားရေးဌာနအတိုင်ပင်ခံတို့လည်းပါဝင်ခဲ့ကြတဲ့ဆွေးနွေးမှုအတွင်းမြန်မာအရေးချင်းကပ်ဖို့နီလာမျိုးစုံကိုတင်ပြခဲ့ကြတာပါ။ဒီထိပ်သီးအစည်းအဝေးမှာမြန်မာအရေးဆွေးနွေးခဲ့တာတွေကိုတော့စင်ကာပူနိုင်ငံမှာရောက်နေတဲ့နယူးယောက်ကော်နယ်တက္ကသိုလ်ကမြန်မာသုတေသီကိုနေရန်ဦးကိုကိုဝင်းမင်းကဆက်သွယ်မြန်မြန်တင်ပြထားပါတယ်
။အကြီးကအထူးကြဆုံးကလာဆွေးနွေးတဲ့၄ယောက်ရှိတာပေါ့။အဲ့ဒီမှာတယောက်နဲ့တယောက်မြန်မာနိုင်ငံနဲ့ပတ်သက်ပြီးချင်းကပ်တဲ့ပုံစံတွေကတော့မတူတာတော့တည်ထားမိတယ်ခင်ဗျ။ဥပမာပြမလေးရှားနဲ့အမေရိကန်ကတော့ ပိတ်ဆို့ရေးချင်မှုဒါမှမဟုတ်လည်းဖျားပေးမှုတော့တောင်းကျင်တယ်ထိုင်မဲ့ချမ်းရတော့ကျွန်တော်ထိတိဆက်ဆက်မှုနဲ့ညီကိုရှိတ်လို့ဘို့လို့လဲဆိုပြီးတော့တွေ့ရတယ်အဲ့ဒါလေးတော့ထူးကြပါခင်ဗျာဟုတ်ကဲ့ခုလက်သမားကအထူးကိုယ်စားလှယ်အနေနဲ့ရောအထူးကိုယ်စားလှယ်ကတော့သူလုံးမဲ့အစီအစဉ်လေးတွေ ဒီငယ်ငယ်ကြီးကိုညလိုဟာမျိုးလေးသူဖွဲ့မယ်ပေါ့နော်ဖွဲ့ဖို့လေသူအဲ့ဒါလေးလုပ်တယ်ပေါ့နောက်ရင်းကြကိစ္စလို့သူပြောတော့ခင်ဗျာဒီမလေးရှားနိုင်ငံရေးဝန်ထမ်းတာနဲ့ပေါင်းပြီးတော့ရုံးရာတွေကိုကိုညီ၆ပတ်ပို့ပေါ့နော်ဟုတ်ကဲ့အဲ့တော့ဒီနေရာမှာဘယ်လိုမျိုးဒီဖိအားပေးဖို့အဓိကကြောက်ခဲ့လဲအမေရိကန်ကဒီကောင်ဆယ်ပေါ့နော်တော်တော့အဓိကသူတုံးချက်တက်ကတော့ဒီဖိအားပေးမယ
Malaysia pakai pihak pemain cerca cemai yo, tu jalan bateri ni.
Oh Malaysia ni tu lama sudah season tunggu. Nama dia season yang di Asia ni 5 point consensus puan. Apa aja pada tu baru tu ni jago. Aku janji account dia macam mana ini puan. Elo boleh account dia Asia ni lah untuk syabu dulu. 5 point consensus aku account dia bawa belum niu. Cina ni ada belum ni lah dia syabu macam tu dia jago terus lewa main. Dua dia cina Malaysia asal biar ada. Di luda je sana terawam aku ni dia untuk pemain puan. Alu pilih sura ni amal eh di NASA kat bekar ni mahupun ni di bercanggah, jadi apa sih deh saya sampai alu biar bercanggah ni lah jauh kunjung kami. Jadi ada cakar di beri bekar ini ni deh, cara macam ni deh di jadari u kagwa bibu ni na ruin jadari u no kagwa bibu tu ada di kita tu nengah di nebu bang bibu bang tu, ye se tuan belu biar lah kena.
Okay, di satu ni nanti sana tuan di engagement bu no, bu bang sana tuan me nengah ni bekar jadari u.
ไทยบักกาจ่อดาบ่เนาะไทยโอเคๆมาเลเซียတို့ဟိုမေကန်တို့เนี่ยမတူတာကတော့ဥမာမလေးရှားဆိုလဲဒီနာဆာကောက်သူအတိမတ်မပြူသူတချိန်ထဲမှာပဲသူကအန်ဂျီဟိုအတိမတ်မပြူပေါ့เนาะဒါပေမဲ့ခီးတွေးဆက်တံမှုကတော့သူနှစ်ခုလုံးအောင်လုပ်မယ်ပေါ့တိုးတော်လဲသူကတိုင်းတော့ဖီးယားပေးမဲ့ဘက်ကပူသွားခြင်းနဲ့ဘက်ကတော့နည်းနည်းကဲတယ်ဗျလုံးဝထူးထူးခြားခြားဖြစ်တာကထိုင်းဗျသူကဥမာလေးတောင်စပြောပါလဲထိုင
မြင်ရခဲ့တဲ့အတိတ်သမိုင်းကြောင်းတွေသူပြောပြရတယ်ပေါ့နော်အဲ့လိုအတိတ်သမိုင်းကြောင်းတွေကလက်ရှိပြည်စုံပံကာလမှာလည်းပြန်ဖြစ်လာနိုင်ပါတယ်တဲ့အဲ့တော့သူကပြောရရင်တော့ဗျာအိနီးချင်းကောင်းတယောက်အနေနဲ့ထိုင်းအစိုးရကတော့မြန်မာပြည်ကိုကူညီဖို့အဆင်သင့်ပါပဲပိတ်ဆို့အရေးယူမှုတွေဖိအားပေးမှုတွေတဲ့ဒီလိုဆက်တန်တဲ့အနေနဲ့သူတို့ကူညီသွားမယ်ပေါ့အဲ့တော့အဓိကထားပြီးတော့ပြောပါဦးဗျာ
ဟုတ်ကဲ့အဲ့တော့ဒီစနေကွက်မှာဒီအလိုညှိနှိုင်းနိုင်ခဲ့တဲ့ပုံအချက်မျိုးကိုတွေ့ခဲ့မိလား
သူတို့အကုန်လုံးသဘောတူတာတခုကတော့မြမရေးကိုဖြည့်ရှင်တဲ့အခါမှာတော့တခုတည်းသောနီလန်းကတော့ရှိမှာမဟုတ်ဘူးတခုနီသောအဖြေတော့ရှိမှာမဟုတ်ပါဘူးနိုင်ငံတကာအနေနဲ့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ဖို့လိုတယ်ဆိုတာကတော့အကုန်လုံးသဘောတူတယ်ပေါ့နော်အဲ့လိုမျိုးဆောင်ရွက်တယ်ဆိုတဲ့နေရာမှာလည်းလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးရဲဟာကလည်းစားလို့ရတယ်ဆိုတာလည်းသူတို့အကြမ်းမရဘူးသဘောတူတယ်ပေါ့နော်သို့သော်သူတို့သဘောမတူတာကတော့2023ရေကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စတချို့မှာတော့သဘောမတူဘူးအမေရိကန်ကတော့ပုံဝင်လင်းလင်းပြောတယ်ပေါ့နော်ဒီ2023ရေကောက်ပွဲကဒါလွတ်လပ်ပြီးတရားမျှတတဲ့ရေကောက်ပွဲဖြစ်လာမှာမဟုတ်ဘူးပေါ့နော်အဲ့ဒါတော့သူတို့တန်ပြအရန်ရှိပါတယ်ဆိုတဲ့ဥစ္စာမျိုးကိုလည်းပြောတော့ပြောသွားပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒီနေရာကိုခင်ဗျာ
ကိုဝင်မင်းပါရှင်အခုတော့တို့အတန်းအစီအစဉ်မှာရှမ်းမြင့်နယ်အတွင်းကကြောင်မေတွေသူဖော်ရေးလုပ်ငန်းကဆွန့်ပစ်ပစ္စည်းတွေကနေလာတဲ့အနက်အသက်ဆိုးတွေကြောင်းဒေသခံတွေအသက်ရှူလမ်းကြောင်းဆိုင်ရာယောဂါလိုမျိုးအန္တရာယ်ရှိတဲ့အကျိုးဆက်တွေကိုခန်းစားနေရပါတယ်။ဒီဆောင်မကိုတော့တို့အတန်းရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ရှမ်းတန်တော်စင်ကတင်ထောက်စိုက်ဆိုင်လန်ကတင်ဆက်ထားပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတောင်အမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast season ကနေကြိုဆိုလိုက်ပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ရှမ်းပြည်နယ်အတွင်းကတောင်မီးသွေးတူဖော်ရေးလုပ်ငန်းတွေကြောင့်ဒေသခံတွေရဲ့တံမိုးဝမ်းကြောင်းတွေထိခိုက်ပျက်စီးနေရသလိုအဲ့ဒီတွင်းတွေရဲ့ဆုံးဖြတ်ပစ္စည်းတွေကနေလာတဲ့အနှံ့သက်ဆိုးတွေကြောင့်အသက်ရှူလမ်းကြောင်းဆိုင်ရာယောဂလိုမျိုးအနေရရှိတဲ့အကျိုးဆက်တွေကိုခံစားနေကြရပါတယ်။ဒ ီဆောင်မှာကိုဒိုးတန်ရဲ့မိဖက်မီဒီယာဖြစ်တဲ့စန်းတန်တော်စင်ကသတင်းထောက်ဆိုင်းစံလျံကဆက်လက်တင်ဆက်ပေးသွားမှာပါ
今天的年末了个相比当白买应该没有呢万那康就要买你的而得十块的年一月塞路哈将米对个突破他的年杀风波过等年努力年轻炸多大招切汤的拍楼米朗多开下吧嘞พี่สิงห์ก็ไซลูไม่เข็งกับอคูลูเปรียบๆไปเลย
อันนั้นหวานขึ้นเนื้อกวางมันเนี่ยเอาไผ่กินดั้งไตเลยอ่ะเนาะ
ไอ้ดิกลีริก็มีสาปองบ่ตัดนี่ได้เฉยมาบ่เนาะมีสาปองออกมามีอ่ะหลองเนี่ยมีก็ออกมาหลองนี่แล้วมีสีรัวริก็ปาร้อเลยตุ๊ฉิช้าณเพชรสลองฉีรัวได้เอตุ๊ตันยาก็ไม่เปี่ยวตัวอคูอ่ะคิวติหนูเยอะขึ้นเนี่ย
မြေစာပုံကိုတက်နေမိပြီးချင်းခြေထောက်မီးလောင်သွားတဲ့တန်ရာကိုမိုင်းကင်မျိုးပီတုစေယုံကိုပို့ခဲ့ပြီးရှင်းရက်လောက်ကြာဈေးကူတခံယူခဲ့ရပါတယ်။လက်ရှိအချိန်၎င်းရဲ့ခြေထောက်ဟာလမ်းပုံမှန်ပြန်မလျှောက်နိုင်သေးသလိုခရုတင်းလိုမျိုးဖြစ်နေပြီးသွားလာတာများရင်လည်းထုံကျင်တဲ့ဝေဒနာကိုခံစားနေရပါတယ်။မိသားစုကကြောက်မိတွေမိုင်းလောက်ကင်နေတဲ့ငွေရည်ပလဲကုမ္ပဏီကိုအတိပေးဖို့ကြိုးစားပေမဲ့အင်တာနက်ဖုန်းလိုင်းတွေပိတ်ထားလို့အခက်အခဲဖြစ်နေရပါတယ်။အခုထိကုမ္ပဏီဘက်ကသူတို့ကဆက်တွေလို့မရသေးပါဘူး
။အော်ခါလေချင်းဒီမုန်းကငါခါလေ7ဝန်းတော့7ဝန်းနဲ
့မိုင်းကင်မှာပဲဆေးရုံတက်ရတာပါ။ရှည်ရလောက်ဆေးရင်မှာဆေးကုနေရတာ။အဲ့လောက်နဲ့တက်တာလားဆိုတော့မတက်တာပါဘူး။သူကဆေးရုံကနေဆင်းချင်လို့ခေါ်ဆင်းလာလိုက်ရတာပေါ့။ပတ်စံလည်း4000ကျော်ကျော်ကုန်သွားတယ်ကုမ္ပဏီဘက်ကလည်းမကြည့်တော့ကျမတို့လည်းဘာမှမပြောလိုက်ရအောင်လေဖုန်းလိုင်းတွေပိတ်တဲ့အချိန်မှာဖြစ်သွားတာ
မြန်မာနိုင်ငံကကြောက်မီတွေထုတ်ယူမှုအများစုဟာရှမ်းပြည်နယ်ကဖြစ်နေပြီးလက်ရှိကြောက်မီတွေတုံတက်အားပေးစက်ရုံတွေနဲ့မိုင်းတွင်းတွေဟာရက်ရွာတွေရဲ့အတက်မွေးပန်းကြောင့်ကျန်းမာရေးနဲ့တဘာဝအရင်းမြစ်များကိုထိခိုက်စေတယ်လို့တဘာဝပတ်ဝန်းကျင်ဆိုင်ရာ NGO တစ်ခုဖြစ်တဲ့ Arright International ကနေတည်ရပါတယ်။ Arright ဟာကြောက်မီတွေစက်ရုံတွေရေကာတာကြီးတွေညှော့နှဲအောင်လေအားနဲ့ဆူလာကဲတယ်လို့ရေရှည်တည်တဲ့နဲ့စွမ်းအင်စီမံကိန်းတွေပုံမှန်များပြားအောင်တိုက်တွန်းအားပေးနေတဲ့အဖွဲ့တစ်ခုဖြစ်ပြီးဒေတာခန့်ပီတူတွေရဲ့အတန်ကိုနားထောင်ပြီးထောက်ပြန်ချက်တွေကိုလည်းထောက်ပြန်ပေးပါတယ်ဒေတာခန့်တွေပြောပြချက်အရာပြီးခဲ့တဲ့လအနေငယ်ကစပြီးအာနာတိန်စစ်တပ်ကရှမ်းပြည်နယ်အတွင်းမှာရှိတဲ့ကြောက်မီတွေမိုင်းတွေကိုပြန်လည်လောက်ကင်ခွင့်ပေးခဲ့ပါတယ်ရှမ်းလူအခွင့်ရေးမှန်တိုင်အစိုးရတော့ရှမ်းပြည်နယ်မှာအသေးစားကြောက်မီတွေမိုင်းတွေအပါအဝင်မိုင်းရပေါင်းများစွာရှိပြီးဒီမိုင်းတွေကနေပတ်ဝန်းကျင်ကိုစိုးကျိုးတွေပေးနေပါတယ်အဲ့ဒီထဲမှာကရှမ်းပြည်နယ်ပင်လောင်းမြို့နယ်ထဲမှာရှိတဲ့တည်ကျစက်မီတွေတုံလက်စစ်တပ်အားပေးစက်ရုံကြောင့်ဒေသခံတွေရဲ့ကျန်းမာရေးနဲ့အသက်မွေးဝမ်းကြောင်းကိုစိုးစိုးရွားရွားထိခိုက်နေပါတယ်။ဒီစက်ရုံကို2000ခုနှစ်ကနိုင်ငံကိုအုပ်ချုပ်ခဲ့တဲ့အာဏာရှင်နဲ့တရုတ်ကုမ္ပဏီကအကျိုးတူလောက်ကင်ခဲ့တာဖြစ်ပါတယ်။စက်ရုံစတင်လည်ပတ်စဉ်ကလေးကစီမံကိန်းကြောင့်ဒေသခံရဲ့အတက်အအနေကိုစားထိခိုက်လာတာပါ။2004ခုနှစ်တုန်းကလည်းမိုင်းတွင်းကနေမိုင်းခွဲတဲ့တုံခါမှုကြောင့်မြို့ထဲကတည်ကျရဲ့အထင်ကရစီတီအပါဝင်အဆောက်အအုံတချို့လည်းပျက်စီးခဲ့ရတယ်လို့ဒေတာခန်ကဆိုပါတယ်မိုင်းပေါက်ကွဲတုံးကတမြို့လုံးတုံသွားတာငလင်လောက်သွားတယ်လို့ပဲလို့2015နောက်ပိုင်းတုန်းကတည်ကျကိုတွားခဲ့တဲ့ဒုအတန်တရင်ထောက်ကိုဒေတာခန်တယောက်ကပြောပြဖူးပါတယ်အဆိုပါကြောက်မီတွေတူးဖော်မှုကြောင့်လည်းကြောက်မီတွေတွင်တဲ့အနီးကပ်နေထိုင်သူများအတွက်ကျန်းမာရေးထိခိုက်မှုများလည်းရှိနေပါတယ်အမီမဖော်လို့တဲ့နောက်ထပ်ဒေသခံတယောက်ကလည်းမကြသေးခင်ကပဲတို့အတန်ကိုအခုလိုပြောထားပါတယ
်အော်တူးတယ်တော့ဒီကောင်းတော့ဒီလိုလည်းညလည်းမနာနေလည်းမနာဘူးဈေးကတော့အများပဲဆိုညီစိတ်ညာစိတ်ကားလည်းမနာလူပဲလေးချိန်ထားတယ်ကားမနာဘူးအနာတဆူတော့ညီတိန်က
မိုးရသီမှာဆိုရင်လည်းအနှံ့သက်ဆိုးတွေကအမြဲရနေပြီးကြောက်မီတွေကတူးဖော်လာတဲ့မြေစာပုံကလည်းတောင်ကြီးတစ်ဖက်တည်ရှိနေပါပြီးစွန့်ပြစ်အညစ်အကြေးတွေကြောင့်မျက်စိနာတာအပြင်ဒေသခံတွေရဲ့ကျန်းမာရေးနဲ့အသက်ရှင်ရပ်တည်မှုအပေါ်ကိုချိန်ချမှုတွေလည်းရှိလာနေပါလေ
။ဆဲမူးရွာတော့မှဆိုးပိမူးရွာရင်ပြောပါလေမူးကြီးရဲ့အမဲတွေဒီတွေအနံ့နေတော့ပါလာတယ်။ဘူဆိုးတယ်အမေပူတဲ့ချိန်ကအဲ့တော့အနံ့မရဘူးမနဲ့ပိရင်ညာပိရင်ကားအနံ့ရတယ်သမီးတွေ့နာတော့ပါတော့ညော်ပြီးညော်ပြီးတော့မိခွန်းနံပါလေသမီးတွေ့နာအနံ့သိသိကြီးပေါ့အဲ့မလဲလို့ညာတယ်မိုးရွာတဲ့အချိန်ဆိုမိုးကြီးတဲ့နေ့ပါချလာမှမပြီးဘူးပဲ
အဲ့ဒီကြောင့်မိတွေအနန်တဆိုးတွေကြောင့်ပဲပင်လောင်းမြို့နယ်အတွင်းမှာကိုဝင်ဆောင်အမျိုးသမီးတွေအတွက်ကိုဝင်ပြက်ကြတာလမစိပဲမွေးဖွားတဲ့ကလေးတွေလည်းရှိနေပါတယ်တချို့ကလေးတွေကကိုလက်အင်္ကာမပြည့်စုံပဲမွေးဖွားလာတာတွေလည်းရှိတယ်လို့ဒေတာခန်ကဆွဆွဲပြောဆိုထားပါတယ်ကျောင်းမီတွေအတွင်းကပေးတဲ့စိုးကျိုးတွေကြောင့်ပင်လောင်းမြို့နယ်ကကိုဝင်ဆောင်အမျိုးသမီးတွေအတွက်အများကြီးဒုက္ခတွေခံစားနေရပါတယ်ဒေတာခန့်အများစုကသူတို့မိသားစုတွေနဲ့နေရပြောင်းရွှေ့နေထိုင်လို့ကြပေမဲ့တီဒေတာမှာတော့လောက်ကင်စားတော့တက်ကြတာကြောင့်အတက်မူဝန်ကြောင့်အတွက်အခက်အခဲရှိနေကြပါတယ်။မိုင်းကင်ကဒေတာခန့်တက်ကြလောက်ရှာသူဆိုင်းအောင်က
ရှိခဲ့တယ်အရင်လည်းရှိခဲ့တယ်ခါရကိုတို့အမျိုးသမီးတွေတော့လက်နေမရှိလားမရှိဘူးမွေးတယ်ဆေးဥရောက်မှတီးတယ်ပေါ့နော်ကိုရှင်ပါလေစန္ဒပကရိယာပဲဗာလည်းမရှိဆိုတော့အများကြီးပဲအဲ့ဒါကကြာအများဆုံးဖြီးတာတော့ဒီပါဘူးလူအိုနဲ့ကလေးတွေပေါ့အဆုတ်ဖြီးတယ်အသက်ရှူလမ်းကြောင်းတွေပေါ့မောင်မဘုဆိုးရတဲ့ကလေးနဲ့လူအိုတွေကတကြီးအိုတွေကမများဘူးဖြီးတယ်ဟောမော်တာအဆုတ်ဖြီးတယ
်ကြောင်မီတွေမိုင်းတွင်းနားမှာနေထိုင်တဲ့သူတွေကြောင်မီတွေတွင်းမှာအလောက်လောက်တဲ့သူတွေအနေနဲ့အဆုတ်ပြက်စီးတာနဲ့အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးပြဿနာဖြစ်လာနိုင်တယ်လို့ Oxford တက္ကသိုလ်ကအဲ့တူတေတီတူဖြစ်တဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာကျွမ်းကျင်သူဦးဝင်းမျိုးသူကအခုလိုပြောပြပါတယ်
ကအကြောင်းမီးတွေတတုတွင်းတဲ့လူတွေအနေနဲ့ကတော့အဓိကသူတို့ဟိုတွေ့ရမယ့်ပြဿနာကတော့အဓိကဒီအမှုံမွားပေါ့နော်ကြောင်းမီးတွေမိုင်းရနေထွက်တဲ့ဒီအမှုံမွားတွေကြောင့်အသက်ရှူလမ်းကြောင်းပိုင်းဆိုင်ရာရောဂါတွေပေါ့နော်အဲအဲ့ဒါလေးတွေဖြစ်နိုင်ပါတယ်ဗျနောက်ကြောင်းမီးတွေရဲ့အမျိုးအစားပေါ်မှာမူတည်ပြီးတော့ပေါ့နော်အဲ့မှာအဆောင်ပြုလို့ care that တို့နော်နောက် arsenic တို့ဒီလိုမျိုးတွေလည်းရှိပါတယ်နော်ဒါကတော့တနည်းအားနဲ့တနည်းအားနဲ့တော့မတူဘူးပေါ့ဗျာအဲ့တော့တိတ်ပြီးတော့တူတာများလာရင်တော့ဒီဓာတ်တူတွေရဲ့ဓာတ်ကျွင်းတွေကိုနော်ကိုယ့်ရဲ့တောက်ရည်ထဲတော့၎င်းအစားတောက်တွေလည်း၎င်းနော်စီစဉ်သွားတယ်ဆိုရင်နော်ဆောင်းတော့လို့ကိုယ့်ရဲ့ဒီဦးလမ်းကြောင်းပိုင်းဆိုင်ရာပြဿနာတွေအုံနောက်ဉာဏ်ဖွံ့ဖြိုးမှုပိုင်းပြဿနာဆိုင်ရာတွေတွေးနေပတ်သက်တဲ့ပြဿနာတွေဒီလိုလေးတွေတော့ဟိုရတတ်ပါလေဗျ
ဒါအပြင်ကိုဝင်ဆောင်မိခင်တွေနဲ့ကလေးငယ်တွေအတွက်လည်းအသက်ရှူလမ်းကြောင်းထိခိုက်တဲ့အပြင်ကိုဝင်ကြက်ကြတာညံ့ရင်မမီနိုင်တာတွေလည်းဖြစ်နိုင်တယ်လို့ဦးဝင်းမျိုးသူကဆက်ပြောပြပါတယ်။ရှမ်းပြည်လူအခွင့်အရေးမှန်တိုင်တာဝန်ရှိသူတူက
ဟောအတေကုတ်ကလာချင်မတဲ့ခေါဝါနဲ့တည်ရင်းနေမလား
သူတို့ဘယ်နာထတ်တူမလဲဆိုတော့ရှိတဲ့နေရာတိုင်းမှာသူတို့ကထတ်တူဖို့လုပ်နေတာပဲနေရာတစ်တွေဆိုရင်လည်းသူတို့တွေ့ထားတဲ့နေရာမှာဆိုရင်တူဖို့လုပ်နေတာနှမ်ခမ်းပတ်ဆိုရင်လည်းသူတို့ကထတ်တူယူဖို့အစီအစဉ်တည်းပါတာပေါ့လုပ်မလို့ဒါပေမဲ့သူတို့မလုပ်ရသေးဘူးရှမ်းပြည်အရှိပိုင်းဆိုရင်လည်းတူးနေတယ်ကောင်ပိုင်းမှာဆိုရင်မိုင်းကင်ခြေသီးတွေမှာတူးဖို့အစီအစဉ်နေကြတယ်ဂျိုင်းတုံဘက်ကလည်းတူးဖို့လုပ်နေတယ်တူးဖို့လုပ်နေတာပဲဒါပေမဲ့ဘယ်ဖွဲ့စည်းဘယ်ကုမ္ပဏီကလာတူးမလဲဆိုတာမသိရသေးဘူးတူးဖို့လုပ်နေတာတော့ကျွန်တော်တို့သတင်းကြားနေရပြီ
ဒေတာတွင်ကျမ်းမာရေးထိခိုက်မှုများအပြင်ကြောက်မီတွဲလို့ရုပ်တွင်လောင်စာများအပေါ်မိခိုနေရတာကနေကင်းဝေးစေဖို့အတွက်နေရောင်ခြည်စွမ်းအင်နဲ့လေစွမ်းအင်များအပေါ်ပြန်လည်ဖြည့်ဖြိုးမြဲစွမ်းအင်တွေစီကိုတစ်ကမ္ဘာလုံးဆိုင်ရာလှောက်ရှားမှုအနေနဲ့ဦးတည်တွားနေပါတယ်ကဘာကုလသမဂ္ဂအဖွဲ့ကလည်းကဘာကြီးပူနွေးလာမှုကိုရှော့ချဖို့အတွက်တကဘာလုံးဆိုင်ရာရုပ်ကျွင်းလောင်စာထုတ်လုပ်မှုတစ်နှစ်ကို600ခန့်လုံးမဖြစ်မနေပြတ်တမ်းရမယ်လို့ဆိုထားပါတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးပြုမထားပါဘူး။ဒိုးတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9နာရီကနေ10နာရီတွင်းနဲ့တနင်္ဂနွေနေ့နနက်6နာရီကနေ9နာရီတွင်းမှာလည်းနှာစင်နိုင်ပါတယ်ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနှာစင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
view in မြန်မာပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မကြာခင်မှာတော့တပတ်အတွင်းမြန်မာနဲ့ကမ္ဘာသတင်းအနည်းချုပ်တွေကိုတင်ပြသွားဖို့ရှိပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ က်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါတာတာရှင်များရှင် VOA American အတန်ရဲ့တင်းငွေတွေနဲ့မနက်ဖက်အစီအစဉ်တွေကို line တိုမီတာ24.50 MHz နဲ့ line လမီတာ190ကနေထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ Democracy လူ့အခွင့်အရေးတိုက်ပွဲနဲ့စိတ်ဒဏ်ရာအကြောင်းအပြင်မြန်မာနဲ့ကမ္ဘာကတပတ်အတွင်းသတင်းအနည်းချုပ်ကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ Democracy ရေးနဲ့စိတ်ဒဏ်ရာအကြောင်းအရင်ဆုံးတင်ပြချင်ပါတယ်။ဒီမိုကရေစီနယ်လူ့အခွင့်အရေးအတွက်တိုက်ပွဲကပိုးပြီးတော့ပြင်းထန်လာလေလေစိတ်ထန်တင်ကြတဲ့သူတွေကပိုးပြီးတော့များလာလေလေပါတိုက်ပွဲဝင်သူတွေနဲ့အဖိနှိတ်ခံပြည်သူတွေမှာစိတ်ဒဏ်ရာရရရှိပါတယ်ညှဉ်းပန်းနှိပ်စက်တပ်ဖြတ်ကြသူတွေမှာလည်းအခုမှတိချင်မှတိကြမှဖြစ်ပေမဲ့လို့နောက်အခါမှာစိတ်ဒဏ်ရာတွေတင်ကြရပါတယ်ဒီမိုကရေစီနယ်လူ့အခွင့်အရေးတိုက်ပွဲမှာရှောင်လွဲလို့မရနိုင်တဲ့ဒီစိတ်ဒဏ်ရာတွေအကြောင်းကုရုံးဆိုင်ရာစိတ်ပညာပါရဂူပွဲယူဖို့စ조사နေတဲ့မဖြူပန်းနုခင်နဲ့ဦးတင်မောင်တန်းကမေးမြန်းတင်ပြချပါတယ်
ဒီမနက်ကမှတိုက်ပွဲတွေဖြစ်နေတာကလည်းနေရာအနှံ့ပြမှာပါ။ရွာတွေဖြတ်ခါရတယ်။အိုးအိမ်တွေပျက်စီးကြတယ်။အဖမ်းကြီးတွေခံရတယ်။ကျွန်တော်တို့ရဲ့နိုင်ငံရေးတိုက်ပွဲကအင်ပရာပြင်းထန်တဲ့တိုက်ပွဲတစ်ခုဖြစ်လာပါလေ။ဒီဘက်ကျွန်တော်အစီအစဉ်မှာတင်ပြချင်တာကတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးတိုက်ပွဲတွေကစိတ်ဒဏ်ရာတွေအကြောင်းကိုဖြစ်ပါတယ်။ဒီစိတ်ဒဏ်ရာတွေအကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့ကုသရေးစိတ်ပညာနဲ့ပါရဂူဘက်ယူဖို့ကြိုးစားနေတဲ့စမမပတ်လူခင်ဖြစ်ပါတယ်။ဆရာကြီးမင်္ဂလာပါခင်ဗျ။ဟု
တ်ကဲ့ဆရာမင်္ဂလာပါကျေးဇူးတင်ပါတယ်။ဟုတ်
ကဲ့ဟုတ်ကဲ့ဆရာမကြီးအဖားစီးလေရလဲအခါရတယ်အနှိမ့်ဆက်ခါရတယ်နော်အပြစ်တဲ့နေရာလဲနှစ်ရှည်ချက်ခံရပေါ့နော်ဆိုတော့အဲ့ဒီသူတွေနဲ့အဲ့ဒီမိသားစုစိတ်ဒဏ်ရာရှိနေတာဆက်မ
ဟုတ်ကဲ့ဆရာရင်စိတ်ဒဏ်ရာရတော့ကျမတို့မြန်မာပြည်သူဒီတိုင်းမှာပေါ့နော်ကိုချီနေတွေကအာတယောက်တစ်မျိုးစီအမျိုးမျိုးရရင်ဆိုင်နေကြမှာပဲဆရာနိုင်ငံရေးမတည်ငြိမ်မှုတွေကြမ်းဖက်မှုတွေရင်ဆိုင်ကြတဲ့အခါမျိုးမှာပေါ့နော်ကျမတို့အင်္ဂလိပ်လို trauma လို့ခေါ်တဲ့စိတ်ဒဏ်ရာတွေကအမီးရဲ့အသက်အန္တရာယ်ဖြစ်စေရဲ့ပေါ့နော်ဆိုရဖြစ်ရတဲ့မျိုးဒါမှမဟုတ်ရှင်ကိုမြင်မိသားစုဝင်နေကိုယ်ပွားအတွက်ပေါ့နော်တမိုးထားတဲ့လူတွေအပန်းအနေထိခိုက်တာရောမျက်မြင်ကြုံတွေ့ရတဲ့အခါမှာဒါမျိုးဖြစ်ရတဲ့ရောပေါ့နော်မရက်တက်နိုင်တဲ့အချိန်လေးမှာစိတ်ဒဏ်ရာရဲ့ဆိုပြီးဖြစ်တတ်ကြရဲ့နောက်တစ်ခါကိုရဲ့ပေါ့နော်အခြေခံရွေးချယ်မှုတွေလွတ်လပ်ခွင့်တွေမရှိရတဲ့အခါမျိုးမှာလည်းအဲစိတ်ဒဏ်ရာအမျိုးမျိုးရင်ဆိုင်ခံစားကြရတယ်ပေါ့နော်ဆရာခုနကပြောထားတဲ့အတိုင်းပဲတနိုင်ငံလုံးအနေထားမှာပြည်သူတွေကဒီဖြစ်ရဆိုးတွေကိုပေါ့နော်တနည်းတစ်ပြုံရင်ဆိုင်နေကြအောင်ဆိုစိတ်ဒဏ်ရာအမျိုးမျိုးရောအာခံစားနေကြရမှာပဲရှင်ဒီစိတ်ဒဏ်ရာလေးကိုတချို့ကကြတော့အချိန်တိုင်းတာတခုပြီးရခါမှာပေါ့နော်ရင်ဆိုင်နိုင်ပြီးရရှေ့ဆက်နိုင်တာကိုတွေ့ရတယ်တချို့ကကြတော့ပို့ပြီးတော့ထိခိုက်ခံစားရပြီးရပေါ့နော်နှစ်ရှည်လာများကုစားကြရတာကိုလည်းတွေ့ရတယ်ဆရာဆိုတော့တုံ့ပြန်မှုတွေကမတူညီကြအောင်ရှင်ဟုတ်ကဲ
့ဟုတ်ကဲ့ဘလို့ခံစားချက်တွေရှိရင်ကျွန်တော်ကျမမှာတော့ဒါမှမဟုတ်ကျွန်တော်မိသားစုထဲမှာတော့စိတ်ဒဏ်ရာတင့်နေပြီလို့သိနိုင်တယ်
ဟုတ်ကဲ့ဆရာဒီစိတ်ဒဏ်ရာလေးကပေါ့နော်ကျမတို့စိတ်တဘာဝလေးကပုံမှန်တုံ့ပြန်မှုရှိရဲ့ရှင်ပုံမှန်တုံ့ပြန်မှုရှိတယ်လို့အာဒီဟာအရင်နိုင်ဆိုင်သွားပြီးတော့ပေါ့နော်အချိန်တိုင်းတာတစ်ခုကြာပြီးခါမှပြင်လဲအဲနလတ်မထူနိုင်တဲ့အခါမှာအာဝေဒနာတစ်မျိုးလို့ပြောရပါပေါ့နော်စိတ်ဝေဒနာတစ်မျိုးလို့ပြောခေါ်ရတဲ့ဒီ post traumatic stress disorder လို့ခေါ်ရတယ်ကျမတို့ PTSD ဆိုယောဂလည်းမျိုးပေါ့နော်စိတ်ယောဂအခြေအနေလည်းဖြစ်နိုင်တယ်ဒီလိုအခြေအနေလက္ခဏာရရောဆရာရဲ့ตัวเนี่ยบ่ามาไอ้มาซูดิมาเตนี่กินนี่กินมาแล้วตัวที่ผิดอ่ะกูเปลี่ยนเมียนเนี่ยปะเนาะเลตริกมาเปลี่ยนผิดนี่ตัวอุมาเสียคุณน่ะอุมาပြောตัวได้หึล่ะအကြံဖန်ငင်းပနိဆက်မှုရေကိုယ်အရင်အင်းဆိုင်ရတာဖြစ်ဖြစ်မျက်မြင်ကြုံတွေ့လိုက်ရတာဖြစ်ဖြစ်ပေါ့နော်ဒီဟာဖြစ်ရကအဲ့ဖြစ်ရပြီးသွားပြီမဲ့ဒါပြန်ဖြစ်နေတယ်လို့ပဲပေါ့နော်အဲ့အိမ်မဆိုးကမပြီးမြောက်နိုင်ဘူးပေါ့ကိုနေလင်းမှလည်းဒါကပဲပြန်ပြီးမြင်ရောင်နေရမျိုးဖြစ်တယ်နောက်တစ်ခါစိတ်တဲ့အတက်အကျအရင်မြန်လုံးတာပေါ့နော်ဖြစ်လာတဲ့ကာလမှာအစာတောက်ပြက်လာတဲ့အချိန်ကြီးထိပေါ့နော်အစာမညာဘက်တလေမအိပ်ပြောနေခြင်းဆိုမစားတောက်နိုင်ဘူးအဲဒီလိုဖြစ်လာတဲ့အခြေအနေမျိုးဆိုလို့ကျွန်တော်တို့ကတော့ဘောနော် order trauma စိတ်ဒဏ်ရာအကြောင်းပေါ့နော်ဖြစ်နေတဲ့ဝေဒနာတစ်မျိုးပဲဆိုပြီးတော့ကျွန်တော်ပညာရှင်နဲ့ဆွေးနွေးဖို့ဖြစ်ဖြစ်ဆရာဝန်တွေနဲ့တိုင်ပင်ဆွေးနွေးဖို့လိုအပ်လာတယ်ပေါ့နော်။နောက်တစ်ခါမိသားစုဝင်တွေပံ့ပိုးမှုကလည်းအရင်အရေးကြီးလာရှင်ဆရာဒီလို color မျိုးမှာလာရှင်ရောကြောက်ရွံ့စရာမဟုတ်ဘူးပေါ့နော်။စိတ်
อันนี้ดูดีมาไปดีโยกันไม่พิจารณาหมดดูได้ไม่ได้มาที่จะพิจารณาเฉยๆเนี่ยใช่ป่ะเนาะอะไรก็พิจารณาไปสุดท้ายปั้มบุคคลนี้มีเบบีอ่ะป่ะเนาะลูกอาจจะกุญยาชีบุลูกอาจจะเป็นเช่นนั้นโอเคแล้วเราปฏิบัติการนี้พิจารณาเนี่ยมีด้านจังเงินมีด้านสูบอ่ะไอ้จังเงินมีด้านสูบเรื่อยเวทนาลูกอาจจะเป็น
ก็เสียที่มารู้ที่สิ่งใดอย่างที่เด็กปนอ่ะเวทนาเรียมาจีเมสุนเลยใช่ที่เช่นตอนใจยิ่งแค่ดูเรียปนอ่ะมีมีปัญหาที่จะเป็นปนอ่ะตอนนี้ตมีเรียกว่าเวทผิดไรสิจันเลยที่พี่เอกปนอ่ะที่ใกล้กันจะมุ่งเน้นบันทึกสังเกตุเรื่องส่งชงเวียที่ตัวสังหารผิดไรเช่นนี้จะใจยาปนอ่ะอาจจะมีเรื่องเกี่ยวกับมาจมารู้คนอารมณ์มีเรื่องใจยามีผิดตัวเอกมาปนอ่ะก็บัดอาจจะเป็นในสิ่งที่อันนั้นเปลี่ยนแปลงสวัสดิ์เลยเสียปนอ่ะหรือผิด ตีนี้มาปีนี้เนี่ยเช่นนี้ตัวก็ดูจุดลุ่มอยู่เลยเยอะแยะสักหนึ่งปันในสักแค่เดือนละดีน่าจะจำนี่สุดท้ายปะเนาะตัวเยอะสุดท้ายปะเนาะตัวเยอะสุดท้ายปะเนาะตัวเยอะสุดท้ายปะเนาะตัวเยอะสุดท้ายปะเนาะตัวเยอะสุดท้ายปะเนาะตัวเยอะสุดท้ายปะเนาะตัวเยอะสุดท้ายปะเนาะตัวเยอะสุดท้ายปะเนาะตัวเยอะสุดท้ายปะเนาะตัวเยอะสุดท้ายปะเนาะตัวเยอะสุดท้ายปะเนาะตัวเยอะสุดท้ายปะเนาะตัวเยอะสุดท้ายปะเนาะตัวเยอะสุดท้ายป
ပြောလို့တဲ့အနေထိုင်ရှိရဆရာတို့ဒီအညီပနိဆက်မှုတွေကိုဟလာလုံးဆောင်နေပြုံမှုနေအချိန်မှာတော့တို့ပြန်ရဆိုပြရှိချင်မှရှိမယ်ဒါပေမဲ့နှစ်အနည်းငယ်ကြာလာခါမှာပြန်လဲကြည့်ပြီးဩငါကိုလူသားအချင်းချင်းပေါ့နော်ဒီလောက်ရဆက်မှုတွေငါပြုတ်လုခဲ့ပါလားဆိုရယ်လေဒံရကြီးလဲတို့ကိုယ်ရင်တို့မယုံကြည်နိုင်ရလာပေါ့နော်ချစ်တက်တယ်ဆရာတို့ခု
တော့တချို့မိသားစုတွေကတော့စောစောကပြောသလောက်ထိမပြင်းဘူးပေါ့နော
်ဟုတ်ကဲ့
ကျွန်တော်တို့အဲဒါပေမဲ့တယောက်နဲ့တယောက်နိုင်ငံရေးအမြင်မတူကြဘူးဥပမာအားဖြင့်မိသားစုတစ်စုထဲမှာ CDM လုတ်တင်လားမလုတ်တင်လားနော်ယောက်ျားနဲ့မိန်းမသဘောထားပွဲကြတယ်ယောက်ျား CDM လုတ်တယ်မိန်းမအဲနော်နိုင်ငံရေးအားဖြင့်မကြိုက်ဘူးအဲ့ဒီခါမှာပဋိပက္ခတွေဖြစ်လာတယ်မသားသမီးပေါ့နော်သားသမီးတယောက်နော်အထူးသဖြင့်အုပ်ချုပ်သူဘက်ကယက်တည်တဲ့လူတွေဆိုတော့တာသမီကအုပ်ချုပ်သူကိုစိုက်ကျင်တဲ့ဘက်မှာသွားယက်တည်ပြီးဆိုရင်ဒါမိသားစုထဲမှာလည်းနိုင်ငံရေးအဖြစ်ပဋိပက္ခတွေဖြစ်ကြတယ
်။ဟုတ်ကဲ့
။လူအခြေရင်းမှာရောမိသားစုတွေကဘလို့သူတို့အဖြစ်တွေသူတို့ရဲ့စိတ်ခံစားချက်တွေဘလို့ကြိုက်တွေ့တဲ့
ဟုတ်ကဲ့ဆရာရေဒီမိကုန်းလေးအရန်ရေးချစ်ဆရာအရန်လေးခက်ခဲရလို့ထင်နေစဉ်းစားတဲ့အချိန်မှာဘာလို့ဘာလို့လဲဆိုတော့မြန်မာပြည်ထဲမှာလည်းမကပဲဆရာနိုင်ငံတကာမှာတောင်မှလေဒီနိုင်ငံရေးအယူဆမတူညီ क्वे ပြားကြလို့ပေါ့နော်မိသားစုဝင်တွေဟလာဆက်ဆံရေးပြတ်တောက်ပြီးတော့ क्वे ပြားသွားကြအများကြီးတွေ့ရတယ်ကျွန်မအခု training ရယူနေရပေါ့နော် American ပြည်အောင်စုမှာတောင်မှအဲကျွန်မတို့ကုသရေးပိုင်းမှာပေါ့နော်ဒီလိုမိသားစုအဲပြဿနာရေးစိတ်တန်ရအများကြီးတွေ့ရတာကဒီနိုင်ငံရေးအယူဆတွေမတူညီကြတဲ့အတွက်ပေါ့နော်ပြတ်တောက် क्वे ပြားကြရရှိရဲ့အဲ့လိုချင်းနေရင်ဆိုင်လာတဲ့အခါမှာဆရာနိုင်ငံရေးအယူဆမတူညီရတယ်မကတော့ခုနက moral values လို့ခေါ်ရပေါ့နော်ကိုကျင့်တရားပိတ်ခါရေးမတူညီပါလားဆိုတော့အနေထားမျိုးဖြစ်သွားတယ်ပေါ့နော်မိသားစုမိဘနဲ့သားသမီးကြားဖြစ်ဖြစ်ဟလာအာလင်မယားကြားမှာဖြစ်ဖြစ်ပေါ့နော်အော်ကောမယုံကြည်ရတာဘယ်လိုများဒီလိုချင်မှုကိုလက်ခံနိုင်တာလဲဆိုစိတ်တွေဖြစ်လာတော့သူကပေါ့နော်အဲဒီဟာကိုဘယ်လိုကင်တယ်လို့စဉ်းစားတဲ့အခါကျတော့ဆရာအဖြစ်တစ်ခုရဲ့တော့မရှိဘူးရှင်မိသားစုဟိုတဲ့သူဒီမှာပေါ့နော်သူတို့ဘယ်လိုရှေ့ဆက်ချင်လဲပေါ့ဒါပုံမှာအရေးကြီးသွားတယ်သူတို့ရဲ့သူတို့တင်ပြီးဒီစိတ်ဓာတ်ရရဖြစ်သွားပြီပေါ့နော်ဝေဒနာရဖြစ်သွားပြီဒီတော့ဒီမိသားစုအနေနဲ့ဘယ်လိုရှေ့ဆက်သွားချင်လဲကိုယ်ပိုင်ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးရွေးချယ်ရရဲ့ဆရာနောက်တစ်ခါအရေးကြီးတဲ့ကိစ္စတွေတကူကပေါ့နော်ကျွန်တော်တို့ကဒီ trauma နဲ့ ခုနစိတ်တန်ရာတွေနဲ့မိသားစုတွေမှာဖြစ်တဲ့ပေါ့နော်ပြဿနာ family conflict တွေအားလဲဆရာရယ်အပြန်မဲ့ပတ်ရမှုရှိရယ်ခုနကတော့စိတ်တန်ရာဖြစ်နေအခြေအနေမှာလေကျွန်တော်တို့ကအသေးအဖွဲလေးတွေအတမှာပြဿနာအကြီးကြီးဖြစ်နေတယ်ပေါ့နော်မိသားစုဝင်တွေထဲမှာအခုလိုနိုင်ငံရေးနဲ့ပတ်သက်တဲ့ပေါ့နော်ယုံကြည်မှုတွေဟလာဒီတနိုင်ငံလုံးအတွက်ပတ်သက်တဲ့ now generation နဲ့ now news တွေထိကြိုက်စေရယ်ပေါ့နော်ရွေးချယ်မှုတွေကြတော့သူတို့ကအာဒီကျတော့မှဖြည့်ရှင်းနိုင်ရအောင်ကြီးမားသွားတဲ့အခါမှာအဲဒီရဖြစ်တဲ့စိတ်ဓာတ်ရတွေကလည်းအဲတခါတော့ကျမတို့မြန်မာပြည်ထဲမှာကိုမကူတွေ့ရရရပေါ့နော် domestic abuse လို့ခေါ်ရပေါ့နော်ဒီဒီမိသားစုဝင်တွေမှာအချင်းချင်းအဲညှဉ်းပန်းနှိပ်စက်မှုတွေလည်းဖြစ်လာတယ်။အဲဒီရဖြစ်တဲ့စိတ်ဓာတ်ရတွေလည်းထပ်မံမရှိကြရပေါ့နော်ဆရာပြောရတော့ဒီစက်ဝိုင်းတန်တရားလေးတွေဖြစ်နေရပေါ့နော် trauma တွေကြောင့် conflict တွေဖြစ်ရမိသားစုပြဿနာတွေဖြစ်ရမိသားစုပြဿနာတွေကြောင့်ဖြစ်တဲ့စိတ်ဓာတ်ရတွေထက်ရကြရတယ်ဆိုတော့ဒီတန်တရားကိုမရက်နိုင်အောင်ကျမတို့ဖြစ်တဲ့အခါမှာပေါ့နော်။မာဒါမဒီလိုချင်းမျိုးတောင်မှာပေါ့နော်မိမိနဲ့ဟိုကိုပြန်တဲ့ chicken အတ ्याम တ ्याम တို့ရှိရချစ်ချင်းမြတ်တာဟောပေါ့နော်တက်နိုင်နေများလေးထားပြီးတော့ဟိုဆွေးနွေးကြဖို့လိုပဲဆရာတက်နိုင်နေများပေါ့နော
်ဟုတ်ကဲ့အဲ့တို့စိတ်ဝေဒနာတွေကိုကံရွယ်တဲ့အခါမှာပေါ့နော်ဆရာ
ဟုတ်
ဒီအုတ်ချုပ်ရေးဆိုင်ရာပုံကိုယ်တွေမူဝါဒချမှတ်တဲ့ပုံကိုယ်တွေနော်ဒီမှာဒီထဲမှာရှိတဲ့ဒီလူပြည်သားတွေရဲ့စိတ်တန်ရာတွေနဲ့ပတ်သက်ပြီးတက်တန်ရာတက်တန်ကြောင်းရဖို့နော်ဆရာဘလို့ကြံပေးခြင်းနဲ့တည်ပြီ
ဟုတ်ကဲ့ဆရာကျမတို့ဒီစိတ်ဓာတ်ရာတွေကုစားမယ်လို့စဉ်းစားတဲ့အခါမှာပေါ့နော်လူပေါင်းဖွဲ့စည်းတိုင်းမှာအရေးကြီးဆုံးအချက်အဲပေါ့နော်၃ချက်လို့ကျမတို့စဉ်းစားလိုက်ရတယ်ဒီအုပ်ချုပ်ရေးဘက်ကနော်အဲ policy ဘက်ကဒီဒီနဲ့စဉ်းစားမှာပေါ့နံပါတ်၁တဲ့အချက်ကတော့ဆရာကျမတို့အခြေခံလုံခြုံမှုလိုအပ်တယ်ရှင်အခြေခံလုံခြုံမှု safety ပေါ့ basic safety ရှိရမယ်နောက်တစ်ခါအခြေခံလူအခွင့်အရေးနဲ့ပြည့်စုံရမယ်ပေါ့နော်ဒီဒီမိသားစုဝင်ပြည်သူတွေတိုင်းမှာအဲကျမခုနကပြောရဲ့အဲဒီ trauma တွေကမီးတောက်လိုမျိုးကျမစဉ်းစားမယ်ဆိုလို့ရှိရင်မီးလောင်တန်ရာတွေကိုမကုစားခင်ပေါ့နော်မီးတောက်တွေအရင်ငင်းဖို့ကျွန်တော်ကလိုအပ်နေတဲ့အခြေအနေရှင်အခုကမီးတောက်ကငင်းလို့မပြီးနိုင်အောင်ဖြစ်နေတဲ့အနေအထားပေါ့နော်နောက်တစ်ခါဒီမီးတောက်ကိုငင်းဖို့တာဝန်ရှိတဲ့သူတွေကလည်းလောင်စာပေးနေတဲ့အနေအထားမျိုးဖြစ်နေတာပေါ့နော်ဆရာဒီပြည်သူတွေရဲ့လုံခြုံရေးနဲ့ဟလာအဲလူခွင့်ရေးနဲ့ပြည်စုံမှုအတွက်အဲလိုအပ်တဲ့နိုင်ငံရေးအခြေအနေတွေလူပေါင်းဖွဲ့စည်းမှုမရှိဘူးဆိုတဲ့ခါကျတော့ကျွန်တော်ခုနနိုင်ငံတကာရောပေါ့နော်ဟိုလိုအပ်တဲ့အကူအညီရယူကြောမှာဖြစ်လာတဲ့အခြေအနေရှိပေါ့အရေးအကြီးဆုံးကခုနကလို့အဲလုံခြုံမှုနဲ့လူခွင့်ရေးနဲ့ပြည်ဝမှုတွေရရှိရမှာလို့တတိယအချက်ခုနမီးတောက်တွေငင်းတော့မှကျွန်တော်ကမီးလောင်တာရဲ့ဒဏ်ရာတွေကိုကုစားဖို့အချိန်ယူရတာဆိုတော့လေအဲဒီအတွက်လည်းပေါ့နော်ကျွန်တော်တို့ဟိုကိုရဲ့နိုင်ငံရေးယုံကြည်မှုကဘယ်လိုပဲဖြစ်နေပါစေပါတီအမျိုးမျိုးอ่ะပေါ့နော်ဒီစိတ်ချမ်းမာရေးကုစားမှုကိုအလေးထားပြီးတော့ပေါ့နော်ဟိုကျွန်မတို့အဲဘန်ဒါရေးပိုင်းရရောပညာရှင်မွေးထုတ်မှုအပိုင်းကရောခံစားခဲ့ရတဲ့မိသားစုဝင်တွေကိုပေါ့နော်ထောက်ပံ့ပေးမှုอ่ะရောကျွန်တော်အားလုံးဝိုင်းဝန်းစိုးစားပြီးရေရှည်စဉ်းစားဖို့ရောလိုအပ်ပါရဲ့ဆရာဟုတ်ကဲ့
ဟုတ်ကဲ့တပါးကျေးဇူးအများကြီးတပါးနဲ့အခုလိုစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ကြောင့်မလို့
ဟုတ်ကဲ့ကျေးဇူးအများကြီးတပါးရှင်ဆရာဒီလိုဝင
်
နေရတဲ့လည်းဟုတ်ကဲ့
ဟုတ်ကဲ့အခုဒီမိုကရေစီနဲ့လူခွင့်ရေးတိုက်ပွဲမှာစိတ်ဓာတ်ရအကြောင်းကိုဆွေးနွေးပေးသွားခဲ့တဲ့သူကတော့ဇမမဖြူပန်းနုခင်ဖြစ်ပါတယ်။သူကအမေရိကန်နိုင်ငံသားမောင်တက်ကလိုမှာကုလဆိုင်ရာစိတ်ပညာပါကူပွဲယူဖို့ကြိုးစားနေတဲ့အကြောင်းကိုပြောပါ။ကျွန်တော်ကတော့ဒီမောင်ကပ
ါ PO မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့တပတ်အတွင်းမြန်မာသတင်းအနှစ်ချုပ်ကိုစူးစီးတင်ပြပေးပါမယ်။စစ်ကောင်စီကိုစန့်ကျင်သူတချို့ကိုတေးတန်းစီမဲ့ကိစ္စနိုင်ငံတကာကပြင်းပြင်းထန်ထန်ကန့်ကွက်ဝေဖန်နေပါတယ်။အိန္ဒိယမှာကျင်းပမဲ့အာဆီယံအိန္ဒိယနိုင်ငံသားဝင်ကြီးများအစည်းအဝေးပွဲမှာမြန်မာစစ်ကောင်စီဝင်ကြီးကိုမဖိတ်ဘူးလို့အိန္ဒိယကပြောပါတယ်။ဒီလိုတပတ်အတွင်းမြန်မာသတင်းတွေကိုကျွန်မနားလောင်တဲ့ကိုဝင်ခမောင်းတို့စူးစီးတင်ပြပေးပါပါ။မြန်မာနိုင်ငံမှာ88မျိုးဆက်ကောင်းဆောင်ကိုကြည်မီနဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတို့အပေါ်ချမှတ်ထားတဲ့တေးတံကိုစစ်ကောင်စီကပါအတီးဖြုတ်ကြတာနဲ့ပတ်သက်လို့အမေရိကန်အစိုးရကပြင်းပြင်းထန်ထန်အပြစ်တင်သွားပါတယ်။သူတို့ကိုကုမြင့်ဖို့စီစဉ်နေတဲ့ဆိုတဲ့သတင်းတွေဟာစစ်ကောင်စီရဲ့လူအခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးအပေါ်ကြိုးမဆိုင်ဘူးဆိုတာထပ်ပြီးတော့ပြသတာဖြစ်တယ်လို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရ Netprice က Twitter လူမှုကွန်ရက်ပေါ်မှာသတင်းငွေတွေနဲ့ရေးသားခဲ့ပါတယ်။မတရားဖန်ဆီးထားသူအလုံးပြန်လုပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းနေလို့လည်းရေးထားပါတယ်။ကနေဒါနိုင်ငံကတော့မြန်မာနိုင်ငံမှာဒီမိုကရေစီရေလှုပ်ရှားသူကောင်းဆောင်တွေကိုတည်တံ့စီရင်ဖို့စစ်ကောင်စီဘက်ကအတည်ပြုလိုက်တဲ့အပေါ်ပြင်းပြင်းထန်ထန်ရှုံချတဲ့အကြောင်းကြေညာချက်ထုတ်ပြန်ပါတယ်။သူ့အနေနဲ့ဘသူ့အပေါ်မှာဖြစ်ဖြစ်ဘယ်နေရာမှာမဆိုတည်တံ့စီရင်တာမျိုးကိုကန့်ကွက်တယ်လို့ကနေဒါတန်ယုံကဂျွန်လ9ရက်နေ့ကကြေညာချက်ထုတ်ပြန်ပြီးတော့မြန်မာနိုင်ငံတွင်ဆက်လက်ဖြစ်ပွားနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့် လွတ်လပ်တဲ့တရားစီရင်တဲ့မြင့်မြတ်တက်တာယုံတင်စည်းစည်းတာမျိုးအပါဝင်လူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်တာမှုမရှိမှဆိုရင်အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အလားတူပြင်သစ်အစိုးရကလည်းကိုချင်းမီကိုဖြိုးစရာသောအပါဝင်လေးဦးကိုကွန်မြူနတီဖို့စစ်ကောင်စီကဆုံးဖြတ်တာဟာလွတ်လပ်ခွင့်အတွက်လှုပ်ရှားကာကွယ်သူတွေကိုပြစ်မှတ်ထားတဲ့နောက်ထပ်လိုရာဖြစ်တယ်လို့ပြင်သစ်တန်ယုံ
ပြည်ထောင်စုဆန့်ကျင်တယ်လို့လည်းဖော်ပြထားပါတယ်။မတရားဖန်ဆီးထားသူအလုံးကိုပြန်လုပေးပါလို့လည်းတောင်းဆိုထားပါတယ်။အိန္ဒိယနိုင်ငံမှာဇွန်လနဲ့ဇန်နဝါရီလအစီအိန္ဒိယနိုင်ငံသားဝင်ကြီးများအစည်းအဝေးကိုမြန်မာစစ်ကောင်စီနိုင်ငံသားဝင်ကြီးကိုမဖိတ်ဖို့အိန္ဒိယဆိုရကဆုံးဖြတ်လိုက်ကြောင်းအိန္ဒိယနိုင်ငံသားဝင်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံမှာတည်တာထင်ရှားတဲ့နိုင်ငံရေးအရပ နိုင်ငံသားရေးဌာနကအရာရှိတဦးဒီစည်းဝေးပွဲကိုတက်ဖို့အိန္ဒိယကဖိတ်ကြားခဲ့တယ်လို့အိန္ဒိယသတင်းတွေမှာရေးပါတယ်ဒီစည်းဝေးပွဲကိုအိန္ဒိယဆိုင်ရာမြန်မာတပ်မတ်ကြီးတက်ကောင်းတက်နိုင်ခြင်းရှိပေမဲ့ဘယ်သူမှမတက်ခဲ့ရင်မြန်မာနိုင်ငံကိုစားပြုတဲ့ထိုင်ကုန်ကိုအလွတ်ချထားမယ်လို့ပြောထားပါတယ်ဒီကိစ္စနဲ့ဆက်ဆက်ပြီးဆွေးနွေးဆဲဖြစ်တာကြောင့်အခြေအနေတွေပြောင်းလဲမှုရှိလာနိုင်ပါသေးတယ်လို့တန်တမန်သတင်းရင်းမြစ်ကိုကိုးကားပြီးအိန္ဒိယအခြေစား Economic Times တင်ကရေးပါတယ်မနေ့ AP လာကအာဆီယံနဲ့မြန်မာစစ်ကောင်စီကြားသဘောတူညီမှုရရှိခဲ့တဲ့ပုံသဘောတူညီချက်၅ချက်ကိုစစ်ကောင်စီဘက်ကအခုချိန်ထိအကောင့်ထဲပေါ်နိုင်ခြင်းမရှိသေးတဲ့အပေါ်အာဆီယံဖွဲ့ဝင်နိုင်ငံတွေသာမကဘဲနိုင်ငံတကာတိုင်ဝမ်ကပါစိတ်ပြတ်နေကြတာပါ။အိန္ဒိယဟာမြန်မာနိုင်ငံတွင်ပြီးတူနေပါဖြစ်နေတဲ့ဂလက်ဒန်ဘတ်ဆုံစိတ်ကန်းစီမံကိန်းကိုဆောင်ရွက်နေတဲ့အပြင်ကီလိုမီတာ1360ရှည်လျားတဲ့အိန္ဒိယမြန်မာထိုင်းအဝေးပြေးကားလမ်းမစီမံကိန်းစတဲ့အခြေခံစာအုပ်နဲ့ဆိုင်တဲ့စီမံကိန်းကြီးနှစ်ခုကိုအကောင့်ထဲပေါ်နေတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုဟာ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရနဲ့ထိတွေ့ဆက်ဆံမှုဆုံးဖြတ်ထားသလိုအာဆီယံဖွဲ့ဝင်နိုင်ငံအလုံးကလည်း NUG နဲ့လူသိရှင်ကြားထိတွေ့ဆက်ဆံကြဖို့တိုက်တွန်းကြောင်းအရှေ့တောင်အာရှသုံးနိုင်ငံကိုခရီးထွက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနအတိုင်ပင်ခံ Derek Scholler ရဲ့ပြောကြားချက်ကိုကိုးကားပြီးတော့ Straits Times သတင်းမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့၈လ၉လအတွင်းအွန်လိုင်းဗီဒီယိုဆက်သွယ်မှုကတစ်ဆင့် NUG နဲ့အမေရိကန်ပြည်ထောင်စုပုံမှန်ထိတွေ့ဆက်ဆံနေခဲ့တာမှာ NUG ရဲ့စွမ်းဆောင်ရည်မြင့်တက်လာရေးအဖွဲ့အစည်းစီးစနစ်ကျပြီးတော့လူလူကိုပိုးပြီးတော့ထိရောက်ကူညီပေးနိုင်ရေးစရာတွေဆောင်ရွက်နေခဲ့ပြီးမြန်မာနိုင်ငံရဲ့ပဋိပက္ခပြည်လဲရေးကစစ်တပ်တစ်ခုထဲနဲ့ထိတွေ့ဆက်ဆံနေလို့မရပဲအတိုက်အခံဒီမိုကရေစီအင်အားစုတွေနဲ့ပါထိတွေ့ဆက်မှုလို့အကြောင်းလဲ Derek Scholler ပြောတာကိုရေးထားပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီး Park Sung-hoon အနေနဲ့လဲတောအောင်ဆန်းစုကြည်အပါအဝင်မြန်မာနိုင်ငံထဲမှာသူတွေ့လို့တဲ့လူပုဂ္ဂိုလ်အားလုံးနဲ့တွေ့ဆုံနိုင်မယ်လို့အမေရိကန်ကမျှော်လင့်ကြောင်းလဲသူကပြောပါတယ်Derek Scholler ဟာ Thai, Singapore နဲ့ Brunei သုံးနိုင်ငံခီးစဉ်ကိုဂျွန်လ9ရက်နေ့ကစတင်ပြီးသူခီးစဉ်အတွင်းမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးကိစ္စတွေအပါအဝင်ပြည်ခဲ့တဲ့ ASEAN American ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုဆက်လက်အကောင့်ထပ်ဖို့ကိစ္စတွေဆွေးနွေးသွားမယ်လို့ American နိုင်ငံခြားရေးဝန်ကြီးဌာနကပြောထားပါတယ
်မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တရင်ဆက်လက်ရယူခွင့်နဲ့လူထူးချင်းစီရဲ့ကိုယ်ပိုင်လွတ်လပ်ခွင့်တွေစနစ်ကျညှင်းပယ်ခံနေရတာကိုနိုင်ငံကအတိုင်းဝိုင်းနေတဲ့နှုတ်ပိတ်မနေတင်ဘူးလို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာထုတ်ကိုယ်စားလှယ်တွေကပြောပါတယ်။သူတို့ကစစ်ကောင်စီကအင်တာနက်သုံးဆွဲမှုကိုကန့်တတ်တာ၊ဖျက်တောက်တာ၊အွန်လိုင်းစင်ဆာလုပ်တာ၊ထောင်လန်းတာတွေလုပ်တာကိုဖြစ်တင်ပြီးဇွန်လ9ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။စစ်တပ်ရဲ့ဆန့်ပြတ်တိုက်ခိုက်မှုကြားမှာလုံခြုံတဲ့နေရာပုန်းခိုးဖို့လိုအပ်သူတွေ၊အခြေအနေဆိုးတဲ့စီးပွားရေးနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေကြားကရုံထွက်နိုင်အောင်စ조사နေသူတွေအပါအဝင်မြန်မာပြည်သူမျိုးများအတွက်အွန်လိုင်းပေါ်ကအချက်လက်တွေရနိုင်ဖို့ဟာတေးရေးရှင်ရေးတပြအရေးကြီးနေတယ်လို့အထူးကိုယ်စားလှယ်တွေကထုတ်ပြန်ချက်မှာပြောထားပါတယ်စစ်ကောင်စီတွေဟာ digital နည်းပညာနဲ့ပါအာဏာရှင်ဖြစ်အောင်ကြိုးစားနေတယ်လို့သူတို့ကဆွဆွဲပါတယ်စစ်တပ်ဟာသူတို့ရဲ့ကြမ်းကြုတ်ရက်စက်တဲ့လုပ်ရက်ကိုဖုံးကွယ်ဖို့အင်တာနက်ကန့်သတ်ချက်တွေလုပ်နေတာလို့လည်းသူတို့ရဲ့ထုတ်ပြန်ချက်မှာရေးထားပါတယ်မြန်မာနိုင်ငံမှာ2021 February 1ရက်နေ့ကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအင်တာနက်ဆက်သွယ်မှုတွေကန့်သတ်ခဲ့ပါတယ်မြန်မာပြည်သူအများစုအသုံးများတဲ့ Facebook လူမှုကွန်ရက်ကိုမဝင်နိုင်အောင်ပိတ်ခဲ့တာကြောင့်VPN ကွန်ရက်တွေတစ်ဆင့်ခံတုံးနေကြပါတယ်စစ်တပ်ကနေမြင်ရှင်းလင်းလုပ်နေတဲ့စကိုင်းတိုင်းမကွေးတိုင်းကယားပြည်နယ်ချင်းပြည်နယ်တွေဘက်မှာလည်းနေရာတော်တော်များများအင်တာနက်လိုင်းတွေဖြတ်တောက်ထားပါတယ်စစ်တပ်အာဏာသိမ်းပြီးတိတ်မကြခင်မှာပဲ electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေကိုပြင်ဆင်ခဲ့သလို cyber ဥပဒေကိုလည်းပြဋ္ဌာန်းနိုင်ဖို့ပြင်ဆင်နေတာပါ
ထောင်အောင်ဆန်းစုကြည်အပေါ်အစိုးရလူဝတ်ချက်ဥပဒေချိုးဖောက်မှုနဲ့တရားစွဲထားတဲ့အမှုကိုနှိပ်ပြီးတော့အထူးတရားရုံးကဆွဲချက်တင်လိုက်ပါတယ် အန်အာရီ အစိုးရရဲ့ စီးပွားရေးအကြံပေး ဩစတြေးလျ နိုင်ငံသား Sean Turner ကြီးက တွေ့ရှိတဲ့ အချက်အလက်တွေကြောင့် Sean Turner နဲ့ Dr. Aung San Suu Kyi အပြင် အန်အာရီ အစိုးရ လက်ထက်က စီမံဘဏ္ဍာဝန်ကြီးတွေ ဖြစ်ကြတဲ့ ဦးစိုးဝင်း ဦးကျော်ဝင်း နဲ့ တူဝန်ကြီး ဦးဆက်အောင်တို့ အပေါ် ပူးတွဲတရားစွဲထားတဲ့အမှု ဖြစ်ပါတယ် ဆွဲချက်တင်လိုက်တဲ့အပေါ် Dr. Aung San Suu Kyi ဘက်က အယုံခံတင်မယ်လို့ စုံစမ်းသိရှိရပြီး တရေလိုဖြစ်တဲ့ ရေမှု အောင်မျိုးလွင်တဲ့ အမှုစဉ်တွေ အပါအဝင် 4 ဦးကို ပြန်ခေါ်တက်တဲ့ အဖြစ် ခေါ်ထားပါတယ် ဒီပြည်တော်တရားရုံးမှာကြာတာပရိနိကပြုလုပ်တဲ့ဇာနာပွဲမှာတော့တရားစွဲခံရသူတွေဘက်ကသူတို့မှပြင်မရှိဘူးလို့တရားရုံးကိုပြောကြားခဲ့ပါတယ်။ရှောင်းတန်နာရဲ့လက်ပ်တော့ကွန်ပျူတာထဲမှာတွေ့ရှိတဲ့ဆော်ရဆရာတွေဟာနိုင်ငံအတွက်အကျိုးရှိအောင်ဆောင်ရွက်တဲ့ကိစ္စတွေဖြစ်လို့ရုပ်ဝတ်ချက်အုပ်ဂရီနဲ့ညှိစွမ်းတဲ့ဆော်ရဆရာတွေမဟုတ်ဘူးလို့တရားရုံးမှာဒေါအောင်ဆန်းစုကြည်ကပြောခဲ့ ြင်လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့လဲစစ်ကောင်စီကတရားစွဲထားပါတယ်။ကျားနာပွဲမှာလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်တယ်ဆိုတဲ့အမှုကိုလည်းကြားနာခဲ့ပါတယ်။စီးပွားရေးပညာရှင်ဌာနောင်းရဲ့အမှုတွေနဲ့ပတ်သက်လို့သူရှိနေတွေကို FOA ကဆက်သွယ်မြင်မြန်ခဲ့ပေမဲ့အမှုစစ်ဆေးနေတဲ့ဖြစ်လို့ဖြေဆိုဖို့ရင်းဆန်ကြပါတယ်။ဩစတြေးလျတန်ယုံဖက်ကလည်းတစုံတရာမှတ်ချက်ပေးပြောဆိုခြင်းမရှိပါဘူး။
မြန်မာနိုင်ငံမှာနိုင်ငံရေးလုံခြုံရေးနဲ့ကပ်ပေးအန္တရာယ်တွေကြောင့်ကျောင်းတွေပိတ်ထားပြီးကလင်းငယ်တွေဟာလုပ်ငန်းကိုလည်းပိုရောက်လာတယ်လို့ ILO နိုင်ငံကလုံသမားအဖွဲ့ကပြောပါတယ်။ဒီလိုအန္တရာယ်နဲ့ကြုံနေရတဲ့ကလင်းငယ်တွေအတွက်စွမ်းဆောင်ရည်မြင့်တင်နိုင်ပေးနိုင်ဖို့နဲ့အချိန်မီစူပေါင်းတုံ့ပြန်ရေးယူဆောင်ရွက်ဖို့ရေးသားတဲ့ပို့ပြီးအရေးကြီးလာတယ်လို့ ILO မြန်မာဌာနကိုယ်စားလှယ် Mr. Dongling Lee က ILO ကမကြာမီထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာပြောထားတာပါ။ဒါကြောင့်မြန်မာနိုင်ငံကကလင်းလုံသားတွေအတွက် online လိလာရေးအစီအစဉ်တွေအခုစွန်လာထဲမှာစတင်နိုင်ဖို့လူမှုကူညီရေးအဖွဲ့တွေကနေတဆင့် ILO မြန်မာရုံးကအစီအစဉ်နေပါတယ်။ EFF ဖွဲ့စည်းတွေလူမှုဝန်ထမ်းဖွဲ့စည်းတွေနဲ့အလို့ရှင်တို့သမားဖွဲ့စည်းတွေကတဆင့်ကောင်ထယ်ဖော်ဖို့ညှိနှိုင်းဆောင်ရွက်နေတယ်လို့ ILO ကပြောပါတယ်။ဒါပေမဲ့ ILO လိုနိုင်ငံတကာဖွဲ့စည်းတွေတောင်မှမြန်မာနိုင်ငံမှာလုပ်ငန်းဆောင်တာတွေကောင်ထယ်ဖော်ဖို့အထူးခက်ခဲတာကြောင့်သူတို့အခုလို EFF ဖွဲ့စည်းတွေကလုပ်ကြရမယ့်အစီအစဉ်တကယ်ဖြစ်မြောက်ပါမလားဆိုတာကိုတော့ကလေးတကယ်လူခွင့်ရေးစောင့်ကြည့်ဆောင်ရွက်သူတွေကဆိုရင်းနေပါတယ်။
အခုတော့တပတ်အတွင်းကမ္ဘာတည်အနည်းချုပ်ပါ၃လခွဲလောက်ရုရှားတပ်တွေထိုးစစ်ဆင်နေတဲ့ယူကရိန်းအရှေ့ပိုင်းကမြို့တွေကိုရုရှားကထိန်းချုပ်လိုက်ပါတယ်။ထိုင်းနိုင်ငံမှာတော့စစ်ချောက်ကိုတရားဝင်စိုက်ပျိုးခွင့်ရောင်းချခွင့်ပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရတဲ့တဲ့တွေကိုမှအသံစင်ကတင်ပြထားပါတယ
်။၃လခွဲလောက်ရုရှားတပ်တွေထိုးစစ်ဆင်နေတဲ့ယူကရိန်းအရှေ့ပိုင်းဒေါမတ်စ်ပြည်နယ်ကဆာဗီယာဒေါနက်စ်မြို့ကိုရုရှားတပ်တွေအများဆုံးထိန်းချုပ်ထားပါသည်။ယူကရိန်းရှိပိုင်းဆာဗီယာဒေါနက်စ်မြို့တိုက်ပွဲကအခက်အခဲဆုံးတိုက်ပွဲတစ်ခုဖြစ်ပြီးတော့ဒေါမတ်စ်ဒေသအတွင်းဒီတိုက်ပွဲရဲ့အရေးပါပုံအကြောင်းကိုယူကရိန်းသမ္မတဖလော်ဒီမီယာဇီလင်စကီကဂျွန်လ10ရက်နေ့ဗီဒီယိုမင်ကုန်းမှာအတိအကျထားပြောဆိုသွားခဲ့ပါသည်။ရုရှားတပ်တွေနဲ့ပြင်းထန်တဲ့တိုက်ပွဲဆင်နွှဲပြီးတော့10ရက်နေ့မှာတော့ယူကရိန်းတပ်တွေဆာဗီယာဒေါနက်စ်မြို့ပြင်ကိုတက်ဆုပ်ခဲ့ရပါသည်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကတော့တံပြန်ထိုးစစ်ဆင်နိုင်ခဲ့လို့ဒီမြို့တစ်ဝက်လောက်ကိုယူကရိန်းတပ်တွေထိန်းချုပ်နိုင်ခဲ့ပေမဲ့ရုရှားဘက်ကပုံကျဲပြီးတော့လေကြောင်းတိုက်ခိုက်မှုတွေစတိုက်လုံလာပြီးတဲ့နောက်မှာမဖြစ်မနေယူကရိန်းတပ်တွေဆုတ်ခွာခဲ့ရတဲ့အကြောင်းလိုဟိတ်စီနဲ့အုပ်ချုပ်ရေးမှူးဆာဟီဟိုင်ဒါက RPC ယူကရိန်းသတင်းဌာနကိုပြောခဲ့ပါသည်။ယူကရိန်းရှေ့ပိုင်းကိုအဓိကထားပြီးတော့သတင်းပတ်တင်တဲ့အခြေတိုက်ပွဲဆင်လာပြီးတဲ့နောက်ပိုင်းမှာအခုလူဟန့်စ်ပြည်နယ်အာလုံနီးပါးကိုရုရှားတပ်တွေထိန်းချုပ်နိုင်ပြီဖြစ်တဲ့အကြောင်းရုရှားကာကွယ်ဝန်ကြီးဆာဂေးရှိုဂူကဒီသတင်းပတ်တင်မှာပြောပါသည်။လီမန်နဲ့ဆာဗီတိုဟတ်မျိုးအပြင်ဒီပြည်နယ်ကတခြားမျိုးစံကားမျိုးကိုလည်းရုရှားတပ်တွေကတင်ထားတဲ့အကြောင်းသူကပြောပါသည်။ရုပ်ခုရကဒေသပတ်တွေတွင်ဒုံးကျည်စံတက်ပြုလုပ်မှုတွေဟာတမင်ရန်လိုတဲ့တည်ငြိမ်မှုကိုပြပြစေရလို့ရဖြစ်တဲ့အကြောင်းမြန်ကန်တွေးနိုင်ငံသားဝင်ကြီးဝန်ဒီရှမန်ကပြောပါသည်။ဒါပေမဲ့ကိုရီးယားအနေနဲ့တွေးဆဆွေးနွေးမှုစကားဝိုင်းကိုပြက်လာဖို့တောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့မြန်ကန်တွေးနိုင်ငံသားဝင်ကြီးရှမန်ကဒီတောင်ကိုရီးယားနဲ့ဂျပန်ဒုနိုင်ငံသားဝင်ကြီးတွေပူးတွဲသင်းစာရှင်တွေဘက်တွေမှာတိုက်တွန်းသွားခဲ့ပါသည်။တောင်ကိုရီးယားသမ္မတတင်ယွန်းဆုပ်ယိုပြီးခဲ့တဲ့လမှာအာဏာလက်ခံရပြီးတဲ့နောက်ကျင်းပလာဖြစ်ပေမဲ့လည်းမြန်ကန်ကိုရီးယားကအခုရက်ပိုင်းမှာဒုံးကျည်စက်တက်ပြုလုပ်မှုတွေစက်တိုက်လှုပ်လာနေတဲ့အကြောင်းဒီစီဝေးပွဲအရေးပါမှုကိုမိမောင်းထုတ်ပြနေပါတယ်။မြောက်ကိုရီးယားအနေနဲ့နိုင်ငံတကာကချမှတ်ထားတဲ့တန်ခတ်ရည်ရွယ်မှုတွေကိုလေးစားလိုက်လာပြီးတော့ဒေသတွင်းမတည်ငြိမ်မှုနဲ့တင်းမာမှုတွေတိုးမြင့်စေမယ့်လုပ်ရည်တွေကိုချက်ချင်းရပ်တန့်ဖို့တွဲဆောင်အပီတူးဝင်ကြီး၃ယောက်ကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘာ့ကိုဗစ်ကူးစက်မှုကပ်ဘေးနဲ့ရင်ဆိုင်နေရတာနဲ့ပတ်သက်ပြီးတော့ပြောကြားရမှာတော့မြောက်ကိုရီးယားနိုင်ငံမှာကိုဗစ်ကူးစက်ပြန့်ပွားနေတဲ့အကြောင်းပြီးခဲ့တဲ့လအတွင်းအတည်ပြုခဲ့ပြီးတဲ့နောက်ယောဂါပိုကူတာရေးအတွက်အခက်အခဲနဲ့ရင်ဆိုင်နေရတဲ့မြောက်ကိုရီးယားအနေနဲ့ကိုဗစ်ဆိုင်ရာကူညီတွေကိုလက်ခံမှုကိုလည်းတောင်ကိုရီးယားဒုနိုင်ငံသားဝန်ကြီးချိုဟျုံဒေါ်ကလည်းသတင်းစာရှင်းလင်းပွဲတွေမှာတိုက်တွန်းသွားပါသည် Hong Kong New Dalong Joy Ubri Chupamune Ubri to Madri Bawin, Democracy Data Losha, to Lisa Konya Ku Jona Koniga Sabia Yong Disibari, Druhan Hana Sabina Madiamu Panama Yuka with Jim Babu Losang Gao, a new Dalong Joy Ubri Ya Apiama Bubang Jensi Mune Switched in the Assessu Kanaba, Hong Kong Ubri Beauty Ludoma, and Yasu Yuka Kantaya the Ludo Madriga, Drue Low Bank when they got Ludos and Low Port Jensi Gedalo, a Suya Lugango now Shabido Hong Kong. ဒီမှုကိုလည်းရာထူးကနေနှုတ်ဆက်ခိုင်းဖို့အထိလှုပ်ဆောင်ခဲ့တဲ့ဆိုပြီးတော့အာဏာပိုင်တွေကဆွဆွဲထားပါတယ်။ကိုပိုင်အောက်ချုပ်ခွင့်ရဟောင်ကောင်မှာ2019ခုအစိုးရစံချိန်စနားပြပွဲပေါ်ပေါက်ခဲ့ပြီးနောက်ဟောင်ကောင်မြို့သားတုံကျော်ရေးဥပဒေကိုတရုတ်ဆွေရကပြဋ္ဌာန်းခဲ့ပါတယ်။ခွဲထွက်ရေးအပြတ်အမှောက်နိုင်ငံခြားပူးပေါင်းကြံစည်မှုနဲ့အကြံဖက်ဝါဒလိုသတ်မှတ်တဲ့လုပ်ရည်တွေ
ဒီနေ့ကစပြီးတော့တရားဝင်စိုက်ခွင့်နဲ့တုံးဆွဲခွင့်ပြုလိုက်ပါတယ်။ဒါကြောင့်အာရှနိုင်ငံတွေထဲမှာစေချောက်ကိုကျွန်းလာကွေးနေကစပြီးတော့တရားဝင်ခွင့်ပြုရပထမဆုံးနိုင်ငံဖြစ်လာပါတယ်။ကျွန်းလာစေနေကစပြီးစေချောက်ပြိုးခွင့်အစီအစဉ်တန်းကိုလည်းစိုက်ပျိုးလို့သူတွေအတွက်ဖြန့်ဝေပေးသွားခဲ့ပါတယ်။ စီချောက်ကိုအခုလိုတရားဝင်ခွင့်ပြုတဲ့ဆိုပေမဲ့လည်းကျန်းမာရေးလိုအပ်ချက်အတွက်ကုနေအိမ်အတွင်းမှာ၃ဆွဲဖို့အဓိကခွင့်ပြုတာဖြစ်ပြီးအများပြည်သူသွားလာတဲ့နေရာတွေမှာအပျော့၃ဆွဲတာမျိုးကိုတားမြစ်ထားပါတယ်။ဝေယူ၃ဆွဲနိုင်တဲ့ပမာဏကိုလည်းကန့်သတ်ထားတာပါ။တကယ်လို့လူများကြားမှာစီချောက်ကိုအပျော့၃ဆွဲရင်ထောင်ဒဏ်၃လကျခံရနိုင်တယ်လို့အမေရိကန်ဒေါ်လာ800ဆင့်နဲ့ညီများတဲ့ထိုင်း
ဒီကဘေးကလွန်မြောက်တဲ့အဆင့်ကိုမရောက်သေးတာကိုသတိပြုကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ဝင်တွေအချို့အကြီးကဲTedros Adhanom Ghebreyesus ကစုစည်းနိုင်ငံဂျနီဗာမြို့မှာကျော်လာရှိရနေတဲ့သတင်းစာရှင်းလင်းပွဲတွေမှာသတိပေးပြောဆိုခဲ့ပါတယ်။တချို့နေမှာပဲကမ္ဘာနိုင်ငံတချို့မှာစတင်ကူးစက်နေတဲ့
ဒီရောဂါဖြစ်ပေါ်တဲ့နိုင်ငံတွေမှာကူးစက်မှုတွေပိုဆိုးမလာခင်ရောဂါထိန်းချုပ်ရေးလုပ်ငန်းတွေကိုထိတိယရောက်ဆောင်ရွက်ဖို့လည်းသူကတိုက်တွန်းထားပါတယ်ရှင်။တစ်ပတ်အတွင်းကမ္ဘာ့တရင်အနေချုပ်ကိုမှအီတန်စင်ကတင်ပြသွားတာပါရှင်။ခရော့ဂျန်နေတဲ့အချိန်တွင်တရင်အချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါမယ်။ ရုရှားတပ်ဖွဲ့တွေနဲ့တိုက်ခိုက်နေရတဲ့ယူကရိန်းစစ်တပ်မှာကြီးစံခေယံပြက်လက်လာနေပြီဖြစ်ကြောင်းယူကရိန်းဒေသခံအစိုးရတာဝန်ရှိသူတို့ကပြောပါတယ်။နိုင်ငံတကာကရေးပေါ်စစ်ဖက်ဆိုင်ရာအကူအညီတွေပေးအပ်ဖို့လဲယူကရိန်းတောင်ပိုင်းကရှေ့တန်းစစ်မျက်နှာအနီးမိုက်ကိုလိုင်းဒေသအုပ်ချုပ်ရေးမှုဗစ်တလီယာခင်ကတိုက်တွန်းပါတယ်။ ရုရှားစစ်တပ်ဟာပိုပြီးအင်အားကောင်းပြီးသူတို့မှလက်နက်ကြီးတွေနဲ့ကြီးစံတွေအများအပြားရှိနေချိန်မှာယူကရိန်းဘက်ကတော့ကြီးစံခေယံပြက်လက်လာနေတာကြောင့်ဥရောပနဲ့အမေရိကန်ရဲ့အကူအညီကတိတ်ကိုအရေးကြီးတယ်လို့လည်းပြောပါတယ်။ယူကရိန်းအပေါ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုဟာနိုင်ငံတကာအချင်းကိုထိခိုက်မှာဖြစ်တယ်လို့နိုင်ငံအတော်များများမှလည်းစီးပွားရေးအရဆုံးရှုံးမှုကြီးမားလာလိမ့်မယ်လို့ယူကရိန်းသမ္မတ
dialogue နဲ့လုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲမှာစနေနေ့ကဗီဒီယိုကနေတဆင့်မိန့်ခွန်းပြောခဲ့တာဖြစ်ပါတယ်ဆီယနာသိမ့်ပြီးနောက်ပိုင်းအချက်တဲတွေချုပ်ရတဲ့မြန်မာနိုင်ငံအခြေအနေဟာဒေတာဒွင်းကိုပါရိုက်ခတ်မဲ့အန်ဒီယေတွေရှိနေတာကြောင့်နိုင်ငံတကာကအမြန်ဆုံးတုံ့ပြန်ဖြေရှင်းချဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်ကြီးထွားလာနေတဲ့အကြမ်းဖက်မှုတွေနဲ့မတိမငြိမ်အခြေအနေဟာနိုင်ငံနယ်နိမိတ်တွေကိုကျော်လွန်တက်ရောက်ရိုက်ခတ်လာနေကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကစင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La Dialogue အစီအဝေးအတွင်းစနေနေ့မှာပြောပါတယ်မူရစေဝါထုတ်လုပ်မှုနဲ့ကုံသွဲမှုလူကုန်ကူးမှုကျွန်းတစ်တင်ပို့မှုနဲ့တခြားသောတရားမဝင်လှုပ်ရှားဆောင်ရွက်မှုတွေစံချိန်တင်မြင့်တက်လာနေတာနဲ့အတူတရားမဝင်စီးပွားရေးတိုးလာနေပြီးဒေတာရင်းထိကျက်နှံ့လာနေပြီလို့သူမကပြောဆိုခဲ့တာဖြစ်ပါတယ်
တဲ့အချင်းချုပ်ကမတင်ရထိုက်ကကြေညာပေးခဲ့တာပါရှင်ဒီမနက်အတွက်အစီအစဉ်ထုတ်လို့ရင်မူကတော့ကိုညာဝဲအောင်ဖြစ်ပြီးအတန်ဖန်းဆိုင်ရာစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Subel Asayip တို့ဖြစ်ပါတယ် PO မြန်မာပိုင်းရဲ့ဒီကနေ့မနက်6နာရီနဲ့9နာရီထိအစီအစဉ်တွေကိုတော့ line to meter 24 40 51နဲ့ line လက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ PO အကိုအားပေးနာစင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်တသရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လာပါစေရှင်ကျမနှောင်းလို့ပါ Thank you.
This program has come to you from the Voice of America, Washington.